Welcome to the Voice of America in Burmese.
Mingala nya jan ma khnya 2022 khu ne January 20 ye Bodhu nya atwe UA season ni go nya 9 na yi ga ne 10 na yi thi Washington DC ga ni sa tin thau lwin ni ba bi. COVID-19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်သိမ်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်။ဒီကနေ့မှာအမေရိကန်သမ္မတဂျန်သစ်စာကျင်းစုပွဲလုပ်မှာဖြစ်ပြီးသမ္မတဒေးအဖြစ်ဂျိုးဘိုင်ဒန်ဒုတိယသမ္မတဒေးအဖြစ်အမျိုးသမီးတွေထဲကပထမဆုံးဒုသမ္မတဖြစ်လာမယ်ကမလာဟဲရစ်စ်တို့ဂျန်သစ်စာကျင်းစုကြမှာပါ။အမေရိကန်မှာ COVID-19 ကပ်ရောဂါပြင်းထန်နေဆဲဖြစ်တာမို့ဒီနှစ်ဂျန်သစ်စာကျင်းစုပွဲကိုဘယ်တော့ငါနဲ့မှမတူတဲ့အခြေအနေမျိုးနဲ့ကျင်းပရမှာဖြစ်ပါတယ်။ဂျန်သစ်စာကျင်းစုပွဲမတိုင်ခင်ဒီကနေ့မနေ့ပိုင်းမှာတော့ဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူဂျီလ်ဘိုင်ဒန်၊ကမလာဟဲရစ်နဲ့ခင်မွန်းဖြစ်သူဒေါက်အမ်မော့ဖ်တို့ဟာဝါရှင်တန်ဒီစီမြို့တော်ကစိတ်မက်သူဒီအပေါ်ဆယ်ဖျားเจ้าမှာလုံမဲ့ဝတ်ပြုစုတောင်းပွဲကိုတက်ရောက်ကြပါလိမ့်မယ်။ပုံမှန်အဖြစ်ဆိုရင်ဒီကနေ့လူသမရသည့်ဂျန်သစ်စာကျင်းစုပွဲတွေမှာလွတ်တော်ကပီတိုအဆောက်အဦးကနေအမျိုးသားရင်းနှီးတစ်လျှောက်လူထောင်ပေါင်းများစွာလာကြလိမ့်ရှိတာပါဒီနှစ်မှာတော့လူတွေလာရောက်ခွင့်မရတဲ့အတွက်သူတို့ကိုအထိမ်းအမှတ်ပြုတဲ့အနေနဲ့အမေရိကန်ပြည်နယ်တွေနဲ့ပိုင်တဲ့နယ်မြေတွေကိုကူစားပြုတဲ့အမေရိကန်အလံ2,000ကိုစိုက်ထူထားပါတယ်ကျန်းချိန်ဝယ်ပြီးတဲ့နောက်မစ္စတာဘိုင်ဒန်နဲ့မစ္စစ်ဟဲရစ်တို့ဟာဝါရှင်တန်မြို့တော်အပြင်ဘက်လေးနားကအာလင်တန်အမျိုးသားစစ်သင်ကြီးမှာရှိတဲ့အညာဒရစစ်တီအုပ်ဂူမှာဂုံပြူပန်းခွေချပွဲအခမ်းအနားကိုတက်ရောက်ကြမှာဖြစ်ပါတယ်အဲ့ဒီနောက်မစ္စတာဘိုင်ဒန်ဟာသမရအမိန့်ကြေညာချက်အတော်များများကိုလက်မှတ်ရေးထိုးထုတ်ပြန်မှုရှိသလိုတခြားလုပ်ငန်းတွေကိုလည်းလှုပ်ဆောင်မှာဖြစ်ပြီးအင်ဂျီရောပြောခွင့်ရဂျန်ဆာကီကသတင်းစာရှင်းလင်းပွဲလုပ်ဖို့စီစဉ်ထားပါတယ်။လက်ရှိသမရဒေါ်နယ်ထရမ့်ရဲ့လေးနှစ်တာသမရသက်တမ်းကတော့ဒီကနေ့မှပဲကုန်ဆုံးတော့မှာဖြစ်ပြီးဒီကနေ့မနေ့ပိုင်းမှာအင်ဂျီရောကနေထွက်ခွာပြီးတဲ့နောက် Air Force 1လေယာဉ်နဲ့ Florida ပြည်နယ်ကိုသွားမှာဖြစ်ပါတယ်။အရေးအတွက်အတိအကျမသိတဲ့ဧည့်သည်တော်တွေတက်ရောက်မဲ့အင်ဂျီရောကထွက်ခွာပွဲအခမ်းအနားကိုကော်ဇော်နီကင်ဂုံပြူတပ်ဖွဲ့ကတီးမှုပြီးတော့တနက်20ချက်ပြစ်ပေါက်ပြီးကျင်းပဖို့စီစဉ်ထားပါတယ်။မစ္စတာထရမ့်ဟာဆယ်စုနှစ်ပေါင်းများစွာရှိလာတဲ့အစဉ်လာကိုချိုးဖောက်ပြီးမစ္စတာဘိုင်ဒန်သမ္မတဒေးအဖြစ်ဂျန်သစ်စာကျင်းစုပွဲကိုတက်ရောက်မှာမဟုတ်ပါဘူး။သူရဲ့သမ္မတတံမကုံဆုံးငယ်နိုင်ပိုင်းတွေတွင်မှာပဲသမ္မတထရမ့်ကလူပေါင်း83ယောက်ကိုပြစ်ဒဏ်လူငယ်ငွေပေးခဲ့ပြီးနောက်ထပ်အယောက်80ကိုပြစ်ဒဏ်တွေလျှော့ပေါ်ပေးလိုက်တဲ့အကြောင်းဒီကနေ့အစောပိုင်းမှာအင်ဖြူတော်ကကြေညာပါတယ်။ပြစ်ဒဏ်လူငယ်ငွေပေးလိုက်သူတွေထဲမှာသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာလုတ်ခဲ့ပြီးနောက်ပိုင်းမှာအကြီးတန်းကြပေးပို့ကူဖြစ်ခဲ့တဲ့စတီဗ်ဘန်နွန်လည်းပါဝင်ပါတယ်။စတီဗ်ဘန်နွန်ဟာအမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းဆောက်မဲဆိုပြီးလူထောင်ပေါင်းများစွာစီကနေရန်ပုံငွေလိမ်လည်ကောက်ခံခဲ့မှုဆွဲချက်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာဒီမိုကရေစီရေကျဉ်ယုံနေကြဆင်းလာနေတာကနေတရုတ်ရုရှားနဲ့တခြားအာဏာရှင်နိုင်ငံတွေလိုပြိုင်ဘက်တွေပူတူးလာနေတဲ့အစိုးအရေးကြီးကြိုင်တွေ့ရမယ့်ကိစ္စရပ်တွေနဲ့ပတ်သက်လို့သဘောထားတူညီတဲ့လက်တွဲဘက်နိုင်ငံတွေနဲ့ပူးပေါင်းလို့ဆောင်သွားမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးတိအဖြစ်ခန့်အပ်ဖို့ယူကောက်ခံသမ္မတဂျိုးဘိုင်ဒန်ကအမိတင်သွင်းထားတဲ့အန်တိုနီဘလင်ကန်ကပြောပါတယ်။ဒါအပြင်တရုတ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့လှုပ်ဆောင်မှုတွေထဲမှာသဘောမတူတာတွေရှိပေမဲ့လည်းခတ်မှမှချင်းကပ်တာကတော့မှန်တယ်လို့သူယူဆတဲ့အကြောင်းအင်္ဂါနေ့ကလုတ်တဲ့သူ့ကိုအတည်ပြုခန့်အပ်ရေးအထက်လူတော်ဂျာနာပွဲတွင်မစ္စတာဘလင်ကန်ကပြောခဲ့ပါတယ
်။ I also believe that President Trump was right in taking a tougher approach to China.
ဒီဥနဘဒလိုဒမနထရမ့်ပြင်းပြမမှချင်းကတာကမှန်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ကိစ္စရဲ့အတော်များများမှာပူလုတဲ့နီလန်းအပေါ်ကျွန်တော်သဘောမတူတာတော့ရှိပါတယ်။ဒါပေမဲ့အခြေခံမူကမှန်ကန်ပြီးအဲ့ဒါကကျွန်တော်တို့ရဲ့နိုင်ငံခြားရေးမူဝါဒကိုအထောက်အကူဖြစ်စေတယ်လို့ယူဆပါတယ်ဆိုပြီးမစ္စတာဘလင်ကန်ကပြောပါတယ်။ဒီဥနိုင်ငံဟာအမေရိကန်အကျိုးစီးပွားအတွက်အရေးအကြီးဆုံးစိန်ခေါ်ချက်တစ်ရပ်ဖြစ်ပေမဲ့ပူပေါင်းဆောင်ရွက်ဖို့အခွင့်အလမ်းတော့ရှိနေပါသေးတယ်လို့လည်းမစ္စတာဘလင်ကန်ကဆိုပါတယ်။အစိုးရအစဒီသားကနိုင်ငံအများစုမှာ COVID-19 ကာယရောဂါကာလအတွင်းလူ့အခွင့်အရေးအခြေအနေတွေပိုပြီးဆိုးလာတယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြဝေဖန်နေကြပါတယ်။မြန်မာနိုင်ငံမှာဆိုရင်လူ့အရေးအများစုအထူးသဖြင့်ကျေးလက်ဒေသတွေမှာကျန်းမာရေးဝန်ဆောင်မှုမရခဲ့ကြဘူးလို့အာရှဖောင်ဒေးရှင်းရဲ့2020ပြည့်နှစ်ဩဂုတ်လထုတ်အစီရင်ခံစာတစ်ခုမှာဖော်ပြခဲ့ပါတယ်။အကူအညီများကြသူတို့ဟာလက်နက်ကင်အဖွဲ့အစည်းကနေအကူအညီကိုအားကိုးနေကြရတယ်လို့ဒီဖောင်ဒေးရှင်းရဲ့အစီရင်ခံစာကဆိုပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှားမှုစနစ်ဟာလူများစုဖြစ်တဲ့ဗမာတွေအတွက်အဓိကဖြစ်နေပြီးတခြားလူမျိုးစုတွေမရကြတာများတယ်လို့လည်းအစိုးရကစားမှဆွဆွဲထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာအိမ်တွင်းနေအမေဟာမိသားစုဝင်ငွေရဖို့ကြာပန်းအလုပ်လုပ်ကြရသူအောက်ခြေလူတန်းစားအတွက်အလုံးမဖြစ်ခဲ့ပါဘူး။2020ပြည့်နှစ်အတွင်းအဲ့ဒီအမေထုတ်ထားတဲ့ကြားမှာပဲသူတို့တွေဟာအိမ်ပြင်ထွက်အလုပ်လုပ်ခဲ့ကြရပါတယ်။အဆုံးမှာတော့ လူထောင်ပေါင်းများစွာဖမ်းဆီးခံခဲ့ရပြီးရောဂါပိုးကူးစက်နိုင်ခြေပိုများတဲ့အခြေအနေတွေအောက်မှာအကျဉ်းချခံခဲ့ကြရပါတယ်။ထိုင်းနိုင်ငံမှာတိုင်းပြည်ရဲ့အဓိကဝင်ငွေဖြစ်တဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းနဲ့ပြည်ပပို့ကုန်လုပ်ငန်းတွေပေါ်ကာယရောဂါရဲ့သက်ရောက်မှုကိုစိုးရိမ်ကြသူတွေကအစိုးရကသာမကဘယင်ကိုပါကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မလေးရှားနိုင်ငံမှာကိုဗစ် -19 ကာယရောဂါကြောင့်ထိခိုက်မှုကျော်ပါသက်သာစေရေးအကူအညီပေးအစီအစဉ်တွေမှာပြည်ပရွှေပြောင်းလူသားတွေနဲ့ဒုက္ခသည်တွေကိုဖယ်ထုတ်ထားခဲ့ပါတယ်။စင်ကာပူနိုင်ငံမှာဆိုရင်ကိုရိုနာဗိုင်းရပ损ပိုးကူးစက်ခံထားရတဲ့ပြည်ပရွှေပြောင်းလူသားတွေကိုဒီကြားခွဲထုတ်အသင့်ပြင်ထားပြီးသားစားစရာတွေကျွေးပြီးတော့ရွှေပြောင်းဝင်ရောက်သူစန့်ကျင်ရေးစိတ်ပေါ်လာအောင်အာဏာပိုင်တွေကမီးထိုးပေးခဲ့တယ်လို့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ပါတယ်
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စင်တော်ဝင်းမပါဘုဒ္ဓဦးနဲ့ညာပိုင်း VOA အမေရိကန်တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံကလည်းမှာထားတဲ့အိန္ဒိယထုတ် COVID-19 ကာကွယ်ဆေးတွေကိုမြန်မာအပါအဝင်နိုင်ငံ6ခုကိုဒီနေ့စပို့နေပြီလို့အိန္ဒိယဆိုရကကြေညာလိုက်ပါတယ်။အိန္ဒိယအိမ်နီးချင်းဝင်ငွေနှိမ့်နိုင်ငံတွေကဒီကာကွယ်ဆေးကိုမျှော်လင့်ကြီးနေချိန်မှာအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကဒီနေ့ကစပြီးမြန်မာ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊နီပေါ်၊မော်ဒရိုက်၊ရှယ်ချီးစ်တို့ကိုစပို့ပြီးသရီလင်္ကာအာဖဂန်နစ္စတန်နဲ့မော်ရီရှက်စ်နိုင်ငံတွေကိုဆက်ဖို့သွားမယ်လို့ထုတ်ပြန်ခဲ့ပါတယ်။ဒီကမ္ဘာကာကွယ်ဆေးအများဆုံးထုတ်တဲ့အိန္ဒိယနိုင်ငံကနေမြန်မာဘက်ကတော့လူပေါင်း15သန်းစာဒီကာကွယ်ဆေးမှာရခဲ့ပြီးလာမယ့်ဖေဖော်ဝါရီလအတွင်းဒီကာကွယ်ဆေးထုတ်ပေးဖို့ရည်မှန်းထားပါတယ်။တစ်ချိန်တည်းမှာကိုဗစ်အများဆုံးဖြစ်နေတဲ့အမေရိကန်ဘက်မှာတော့သေဆုံးသူစုစုပေါင်း4သိန်းကျော်သွားပြီလို့ Johns Hopkins တက္ကသိုလ်ကကြေညာလိုက်ချိန်မှာဒီနေ့အမေရိကန်သမ္မတကျန်းကျင်ပွဲမတိုင်ခင်သမရနဲ့ဒုသမရတိတို့ကလည်းဒီတည်ဆုံးခဲ့ရမှုတွေအတွက်သမိုင်းဝင်အောက်မွေပွဲအခမ်းအနားကိုမနေ့ကကျင်းပခဲ့ပါတယ်။လင်ကုန်းအောက်မွေပွဲအဆောက်အုံမှာမနေ့ညကကျင်းပခဲ့တဲ့ဒီအခမ်းအနားကိုဦးဆောင်သူလာမယ့်သမရသည်ဂျိုးဘိုင်ဒန်ကအခုလိုအောက်မွေကြရတာကတစ်ခါတလေနာကျင်ခက်ခဲပါတယ်။ဒါပေမဲ့ဒီလိုနဲ့ပဲကျွန်တော်တို့ဒီနာကျင်မှုတွေကနေတက်တာရရှာနိုင်တာပါဒါကိုတနင်္ဂနွေလုံးအနေထားနဲ့လှုပ်ဆောင်ဖို့သာအရေးကြီးတာပါလို့ပြောခဲ့တာပါ။ကုလသမဂ္ဂစာနယ်ကအဖွဲ့ကြီး UNFAO ကကိုရိုနာဗိုင်းရပ်စ်ကြောင့်အလုပ်တွေပြတ်စားကုန်တွေဈေးတက်ကုန်တာကြောင့်မြန်မာအပါအဝင်အာရှပစိဖိတ်ဒေသထဲမှာလူပေါင်းသန်း350ကျော်အငတ်ပေးကျုံရနိုင်တယ်လို့သတိပေးလိုက်ပါတယ်။ဒီနေ့ထုတ်ပြန်တဲ့ FAO ပါဝင်ကုလအေဂျင်စီအဖွဲ့၄ခုအစီရင်ခံစာထဲမှာအခုလိုပြောခဲ့တာကအရင်ခံမှန်းခဲ့တဲ့အဆိုးဆုံးအခြေအနေမှာလူပေါင်း828တန်းအထိရုတ်တရက်ငတ်ပေးတန်းပြင်းပြင်းထန်ထန်ခံရနိုင်တယ်လို့ပြောပြီးဆက်ထွက်လာတာပါဒီအစည်းအခမ်းအနားရကမ္ဘာလူရေတန်ပေါင်း1900အနေနဲ့ဒီကိုဗစ်ရောဂါထံကြောင့်ကျန်းမာရေးနဲ့ညီညွတ်တဲ့အစာအယားရေမတက်နိုင်တော့ချင်းနောက်ဆုံးခံမှန်းချက်အရအဆိုးဆုံးဖြစ်လူပေါင်း688တန်းငတ်ပေးကျုံနိုင်ပြီးဒီအထက်ကတဝက်ကအာရှဒေသမှာရှိနေတယ်လို့ဆိုပါတယ်ကိုဗစ်မဖြစ်ခင်2019ခုနှစ်ကာလအထိရထားတဲ့ချက်လက်တွေပေါ်အဓိကအခြေခံထားတဲ့ဒီအစဉ်ခံစားထဲမှာကိုဗစ်ကြောင့်နောက်ထပ်လူသန်းပေါင်း140ဆင်းရဲထွန်းတဲ့ပြင်းပြင်းထန်ထန်ကျနေခြင်းရှိတဲ့ဆိုကမြန်မာအပါအဝင်အရှိတောင်အရှာနောက်တောင်နဲ့အရှိအရှာကနိုင်ငံပေါင်း45ခုမှာအခုလိုငတ်ပေးကျုံနေတယ်လို့ပြောထားတာပါဒီအရှာဒေသထဲမှာလူရေအများဆုံးထိခိုက်နေတဲ့နိုင်ငံတွေကတော့အာဖဂန်နစ္စတန်နိုင်ငံလို့လူ10ဦးမှာ4ဦးအဟာရချို့တဲ့နေတဲ့တောင်အရှာနိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်ခင်ဗျာလူမျိုးတုံးသက်ပြတ်မှုတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအနေနဲ့ဆန့်ကျင်ရှုံချရမှာပြည်ကဝေကာလူနည်းစုတွေပေါ်ပြောခဲ့တာကိုကြိုဆိုပေမဲ့အလားတူမြန်မာအတွက်မပြောခဲ့တာကိုတော့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကဝေဖန်လိုက်ပါတယ်။အမေရိကန်ချေဆိုင် Refugee International ခေါ်နိုင်ငံတကာဒုက္ခသည်များအဖွဲ့ကနိုင်ငံသားဝန်ကြီးပွန်ပီယိုအနေနဲ့အခုလိုမြန်မာအတွက်ထည့်မပြောခဲ့ပေမဲ့လာမယ့်ဂျိုးဘိုင်ဒန်ဆိုရတဲ့မှာတော့ထည့်ပြောဖို့မျှော်လင့်ချတယ်လို့မနေ့ကကြေညာချက်ထုတ်ခဲ့ပါတယ်။အားအင်းလူတို့ကခေါ်တဲ့ဒီလူခွင့်ရဲ့ဖွဲ့ကြီးညာချက်တဲမှာသမရသည့်ဖြစ်လာတော့မဲ့ဘိုင်ဒန်ရဲ့ရွေးကောက်ပွဲမဲဆွဲပွဲထဲမှာလည်းအခုလိုလူမျိုးတုံးတက်ပြတ်မှုအမြင်တွေထည့်ပြောခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ရင်ဂျာလူနည်းစုတွေပေါ်2019ခုနှစ်ဩဂုတ်လတည်းကကျူးလွန်ခဲ့တဲ့ဒီလူမျိုးတုံးတက်ပြတ်မှုအထောက်အထားတွေကို သတင်းနဲ့စီရင်ခံစာတွေမှာအလုံလောက်ထောက်ပြပြီးတာဖြစ်တာမို့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုထည့်မပြောခဲ့တာအတွက်စိုးရိမ်မိတယ်လို့ DIA ဖွဲ့ဥက္ကဋ္ဌကဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာထောက်ထားတွေကိုဝန်ကြီးပွန်ပီယိုရဲ့နိုင်ငံခြားရေးဌာနကျွမ်းကျင်သူတချို့ကထောက်ပြပြီးတာဖြစ်တာအပြင်နိုင်ငံတကာဥပဒေကျွမ်းကျင်သူတွေကလည်းစီရင်ခံပြီးတာဖြစ်တယ်လို့လည်းDI ဥက္ကဋ္ဌ Eric Stress ကပြောခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ Ranger ဆိုတဲ့သုံးနှုန်းကိုလက်မခံပါဘူးခင်ဗျာမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ပုံမှန်အလှည့်ကျသုံးသပ်စီစဉ်မှုတွေကိုဇန်နဝါရီလ25ရက်အခုလာမယ့်တနင်္လာနေ့မှာပြုလုပ်မှာဖြစ်ပါတယ်ဂျာကို online ကလည်းတရက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီမှာလက်ရှိဇန်နဝါရီ18ကနေ29အထိကျင်းပနေတဲ့ကမ္ဘာနိုင်ငံလိုက်အလှည့်ကျသုံးသပ်စီစဉ်မှုလုပ်ငန်းစဉ်မှာမြန်မာအပါအဝင်နိုင်ငံပေါင်း14နိုင်ငံကိုအခုလိုစစ်ဆေးနေတာပါအခုလိုနှစ်ကာလပိုင်းခြားတဲ့ပုံမှန်စစ်ဆေးမှုတွေကိုအရင်တုန်းကတော့2011ခုနှစ်ဇန်နဝါရီနဲ့2015ခုနှစ်နိုဝင်ဘာလတွေတုန်းကနှစ်ကြိမ်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်ဒီလုပ်ငန်းစဉ်မှာတော့လူခွင့်ရင်းနဲ့ပတ်သက်လို့မြန်မာဆွေးနွေးဘက်ကတင်ပြတာတွေအပြင်ကုလသမဂ္ဂရဲ့လွတ်လပ်တဲ့လူခွင့်ရင်းကျွမ်းကျင်ပညာရှင်တွေအဖွဲ့တွေနောက်မြန်မာအမျိုးသားလူခွင့်ရင်းကော်မရှင်နဲ့မြန်မာရပ်ပတ်အဖွဲ့တွေကလည်းမြန်မာနိုင်ငံဆိုင်ရာလူခွင့်ရင်းအခြေအနေကိုသုံးသပ်တင်ပြကြမှာဖြစ်ပါတယ်ဒီစစ်ဆေးပွဲကိုဇနီးဘာမြို့မှာကျင်းပတော့မှဖြစ်ပြီးမြန်မာကိုယ်စားလှယ်အဖွဲ့ကိုရှင့်နေချုပ်ဦးထွန်းနှုံးကဦးဆောင်မယ်လို့သိရပါတယ်ခင
်ဗျာ VOA မြန်မာပိုင်းရဲ့ January 20ရက်ပုံထုံးလေးညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မစွန်ရမမဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှာ46ရောက်မြောက်သမ္မတအစ်ချမ်းသစ္စာကျင်းပမဲ့နေ့ဖြစ်ပါတယ်။နောက်ထပ်2နာရီကျော်လောက်အချိန်ကြာရင်တော့သမ္မတအစ်အဖြစ်ဂျိုးဘိုက်ဒန်နဲ့ဒုသမ္မတအစ်အဖြစ်ကာမလာဟဲရစ်တို့ကက်ပီတယ်လွှတ်တော်ဆောက်ဦးရှိမှချမ်းသစ္စာကျင်းပကြတော့မှာပါ။လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကသမ္မတထရမ့်အပေါ်ထောက်ခံတဲ့လူအုပ်ကြီးအတင်းဝင်စည်းခဲ့တဲ့အဆောက်အဦမှချမ်းကျင်ပွဲကိုလုပ်တာမို့လို့လုံခြုံရေးကတော့အရင်သမ္မတချမ်းကျင်ပွဲတွေထက်ကို3ဆလောက်ပိုပြီးတော့ချထားပါတယ်။အစွန်ရောက်အမြင်ရှိသူတွေတိုက်ခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတော့ထောက်ခံရေးသတင်းတွေကြောင့်လဲဝါရှင်တန်မြို့တော်ရဲ့မှာခြံစည်းရိုးတွေကိုကာပြီးတော့မှထပ်ထပ်ပိတ်ဆို့ထားပါတယ်။တောင်ပင်ရှိသူတွေကလွဲလို့အဝင်ထွက်လုပ်လို့မရပါဘူး။ကျမတို့ရဲ့ VOA ဝိုင်းတော်သူမတ်အင်ဂျင်ကတော့တမရသည့်ကျန်းချိန်ပွဲသတင်းယူဖို့အတွက်ကို Capital လွှတ်တော်အစအဦးနားမှာအခုရောက်နေပါတယ်ရှင်။အဲ့တော့မတ်အင်ဂျင်ကြားရပါလား
။ဟုတ်ကဲ့ကြားပါတယ်ရှင
်ဟုတ်အဲ့ဒါဆိုရင်ဒီမိုင်းကျင်းလက်ရှိရောက်နေတဲ့ပေါ့နော်နေရာမြင်ရတဲ့မြင်ကွင်းအခြေအနေကိုအရင်ဆုံးပြောပြပေးပါရှင
်ဟုတ်ကဲ့အခုကျွန်မရောက်နေတဲ့နေရာကတော့သမရကျက်သစ္စာကျင်းစုမဲ့ဒီလွှတ်တော်အဆောက်အုံနားကပေါ့နော်အဲနောက်ပြီးတော့ကျွန်မတို့ဒီ VOA အဆောက်အုံအနီးနားမှာပါဘာဖြစ်လို့လဲဆိုတော့ကျွန်မတို့ကလုံခြုံရေးအခြေအနေအရကျွန်မတို့သတင်းတောက်တွေအနေနဲ့ကဒီသမရကျက်သစ္စာကျင်းစုမဲ့နေရာအထိကိုတွားခွင့်မပေးတဲ့အတွက်သူတို့ဒီတန်စကားတွေကာရန်ထားတဲ့အနောက်ပေါ့နော်ဒီမှာအဲ့ညာနဲ့မလန်းမကန်းမှာရောက်နေပါတယ်ဒါပေမဲ့အဲ့ဒီကျန်းသစ္စာချင်းဆိုမဲ့အခမ်းအနားနေရာကိုတော့လှမ်းနေနေရပါတယ်ရှင
်ဟုတ်မိုင်းချင်းပြောသလိုပဲပေါ့နော်ဒီဝါရှင်တန်မြို့တော်ကိုဒီတိုင်းနေကထားတဲ့ခန္ဓာကြီးလို့ဖြစ်နေပြီဆိုပြီးတော့လည်းတင်စားပြောနေကြပါတယ်အဲ့တော့အဲ့လောက်တော့ဒီလုံခြုံရေးတင်းကျပ်တဲ့ဂျားကပေါ့နော်မိုင်းချင်းတို့လိုသတင်းတောက်တွေသတင်းယူနိုင်ဖို့အတွက်ကိုရောသူတို့ဘယ်လိုစီစဉ်ပေးထားလဲဆိုတာလည်းပြောပြပါရှင
်ဟုတ်ကဲ့အဲ့တော့ကျမတို့သတင်းတောက်တွေအတွက်တော့သူတို့ဒီသမရကျန်းသစ္စာချင်းဆိုပွဲအခမ်းအနားမှာတက်ရောက်တည်ယူဖို့ဆိုတော့အထူးခွင့်ပြုချက်ကတ်တယ်ပေါ့လေအဲ့ဒါတွေကိုကျမတို့တည်တံ့ထုတ်ပေးထားပါတယ်အဲ့အတွက်လည်းကျမတို့ဒီနောက်ကျောင်းဒီလုံခြုံရေးအဲချက်တယ်ပေါ့နော်ကျမတို့ရဲ့ background တွေလည်းတို့အချက်ချက်စစ်ပါတယ်နောက်ပြီးတော့ကျမတို့ဒီသတင်းယူမယ်သတင်းတောက်တွေအနေနဲ့ကဒီ COVID-19 ပေါ့နော် COVID-19 မရှိဘူးဆိုတော့အဲကင်းရှင်းကျောင်းဆိုတော့ဒီတို့မေးထားတဲ့မေးခွန်းတွေကိုဖြေထားတဲ့အဲ့ဒီစာရွက်ပေါ့နော်ကျမတို့အဲ့ဒီဟာကိုလည်းကျမတို့ဆောင်ထားရပါတယ်အဲ့ဒါကတော့သူတို့ application နဲ့လုပ်ပေးထားတယ်ကျမတို့တယ်လီဖုန်းထဲမှာအဲသူတို့မေးတဲ့မေးခွန်းတွေကိုဖြေထားကြအောင်ပေါ့နော်အဲ့ဒီတက်တေအထောက်ထားကျမတို့ဖုန်းရဲ့ application နဲ့မှာကျမတို့ရှိထားရပါတယ်နောက်ပြီးသူတို့အထူးခွင့်ပြုထားတဲ့ဒီသတင်းတောက်ကပြားရှိရပါတယ်နောက်ကျမတို့ဒီ VOE ကျမတို့သတင်းတောက်ကပြားပေါ့နော်အားလုံးပေါ့နောက်ပြီးတော့ဒီကျမတို့ရုံးထဲမှာတွားခွင့်လာခွင့်ဆိုရဲဒီအထောက်ထားစာရင်းပေါ့အားလုံးပေါ့၄ခုပေါ့နော်အဲ့ဒါတွေကျမတို့ဟိုအစင်လေးကင်ဆောင်ထားရပါတယ်အနောက်ကျမတို့ကိုသတင်းတောက်တွေအတွက်ပေါ့နော်ခါတိုင်းဆိုရင်တော့သမရကျန်းသစ္စာကျင်းဆိုတဲ့နေရာအနည်းများမှာဆင်းမြစ်ထိုးပြီးပေးပေမဲ့ဒီတစ်ချိန်မှာတော့ကျမတို့ဟိုခက်ဝေးဝေးပေါ့နော်အဲ့ဒီအမျိုးသားရင်ပြင်ကြီးရဲ့ဒီတော်တော်နည်းနည်းဝေးတဲ့နေရာလောက်မှာကျမတို့သတင်းတောက်တွေအတွက်ကိုသူတို့တက်နေပေါ့နော်အဲ့ဒါတွေကိုသူတို့ဟိုပေးထားပြီးတော့အဲ့နေရာမှာကျမတို့နေရာဟိုသတင်းယူခွင့်ပေးပါတယ်
ဟုတ်ကဲ့ပါတော်တော်လေးကိုဒါဟိုလုံခြုံရေးတင်းတင်းကြပ်ကြပ်နဲ့ပေါ့နော်သတင်းယူရတဲ့အချိန်လေးပေါ့ဆိုတော့တမရတဲ့အဖြစ်ကိုဒီဂျိုးဘိုင်ဒန်ကဝါရှင်တန်အချိန်နေ့လေ12နိုင်ကြလို့ရှိရင်ကျန်းသစ္စာကျင်းဆိုမှာဖြစ်ပါတယ်ဆိုတော့အဲ့ဒီကျန်းချိန်ပွဲနဲ့ပတ်သက်တဲ့အစီအစဉ်ကိုလည်းပြောပြပေးပါရှင်
ဒီ American သမိုင်းမှာပေါ့နော် American သမရတွေရဲ့ဒီထုံးချက်ရှိတာအရာဆိုရင်သူကနေ့လယ်7နာရီတိတိမှာစတ္တစာတိတ်ဆိုတာတိတ်ဆိုပါလေရှင်အဲ့တော့သူဒီရွေးကောက်ခံသမရဂျိုးဘိုင်ဒန်စတ္တစာမတိတ်ဆိုခင်မှာဒုသမရဒီရွေးကောက်ခံဒုသမရကမလာဟဲရစ်ကစတ္တစာတိတ်ဆိုမယ်ပြီးရင်ဒီဒီမိုကရက်ရွေးကောက်ခံသမရဂျိုးဘိုင်ဒန်ကသမရအဖြစ်စတ္တစာတိတ်ဆိုပြီးတဲ့နောက်မှာတော့သူသမရမိကုံပြောမယ်အဲ့ဒီလိုပြောပြီးတဲ့နောက်မှာသူဒီဖြောပြပွဲတွေရှိမယ်ပြီးလို့ရှိရင်သူကဒီအော်လင်တန်ပေါ့နော်စစ်တင်းဆိုင်ကိုသွားပြီးတော့ဒီအများကြီးစစ်တီဒီနန်းသူပိုင်းခွေအဲပုံပြမယ်အဲ့ဒီမှာအရင်သမရပေါင်းနေဖြစ်တဲ့ဒီဘရက်အိုဘားမာတို့နောက်ဂျော့ချ်ဒဗျူဘွတ်တို့ကလင်တန်တို့ပေါ့နော်သူအားလုံးဒီသမရပေါင်းနေကလည်းအဲ့ဒီစစ်တင်းဆိုင်မှာဒီသမရနဲ့အတူရှိမယ်အဲ့ဒီနောက်မှာတော့သူကဒီသမရအမေရိကန်နိုင်ငံမှာသမရဖြစ်လာပြီဆိုရင်သူကဒီစစ်တရဲ့ဒီစစ်တေနာပဋိကျုပ်လည်းဖြစ်လာတဲ့အတွက်ဒီစစ်တင်းတိုင်းကအရာမှာသူ White House ပေါ့နော်သမရအင်ဂျီဘိုဝင်တဲ့အခါမှာဒီကွန်ပျူတာဖွင့်နေပေါ့နော်သူ15လမ်းကနေပြီးတော့ဒီကွန်ပျူတာဖွင့်နေသူအဲ့ဒီအင်ဂျီဘိုအဝင်မှာအဲ့လိုကျုံ့ဆုံးပြီးတော့သူဝင်လာဖြစ်ပါလေရှင်
အခုလည်းဟိုလုံချုံရဲကကြီးဝေဟင်ကနေလည်းလုံချုံရဲတွေရှိနေတယ်ထင်ပါတယ်ဟယ်လီကော်ပတာတွေလည်းကြားနေရပါတယ်ဆိုတော့မိုင်းစင်ပြောသလိုပဲပေါ့နော်တမရသည့်ချမ်းချိတ်ပြီးတာနဲ့ဂျိုးဘိုင်ဒန်ကတမရသည့်အနေနဲ့မင်းကွန်းလည်းပြောမှာပါဆိုတော့အမေရိကန်မှာကသဘောထားအမြင်တွေတိတိတတ်တာကွဲနေတဲ့အချိန်မှာဒီတမရတာဝန်ယူရတဲ့တမရသည့်မင်းကွန်းမှာပေါ့နော်ဘာတွေဦးစားပေးပြောမယ်လို့ရောခံမှန်းရပါလဲရှင
်ကျွန်တော်ခံမှန်းထားတာကတော့ဒီသဘောထားစိတ်ဝါကွက်ပြားနေတဲ့ဒီအမေရိကန်ဒီထောင်စုမှာပေါ့နော်သူစည်းညင်ညူရေးကိစ္စကိုသမရဖြစ်လာမဲ့ဂျိုးဘိုင်ဒန်အနေနဲ့အဓိကထားဆောင်ရွက်မယ်ဆိုတဲ့အကြောင်းပေါ့နော်အဲဒီကိစ္စကိုသူထည့်သွင်းပြောကြားမယ်နောက်ပြီးတော့ဒီ COVID-19 ကိုအလူးနဲ့ခံနေရတဲ့ American ပြည်ထောင်စုကဒီပြည်နယ်ထူထောင်ရေးစီစဉ်နေစီးပွားရေးအရာနံတူဘက်အခြေအနေပေါ့နော်အဓိကထက်သွင်းပြောကြမယ်လို့ကျွန်တော်တို့မျှော်လင့်ရပါတယ်ရှင
်နောက်ပြတ်ဒီဂျိုးဘိုင်ဒန်ကပေါ့နော်သူတမရဖြစ်လာခဲ့လို့ရှိရင်ပထမဆုံးရက်မှာပဲဒီတိုင်းပြည်အတွက်ကိုလှုပ်ရှားရှိတာတွေကိုစပြီးလှုပ်မယ်ဆိုပြီးအမြဲပြောပါတယ်ဆိုတော့ဘာတွေလှုပ်ဖို့ရှိတယ်ဆိုတဲ့အစီအစဉ်ကိုလည်းသိပြရစေရှင
်အဲ့တော့တမရဖြစ်လာတော့မဲ့ဂျိုးဘိုင်ဒန်ကသူပထမဆုံးတာဝန်ချမ်းဆောင်မဲ့နေ့မှာရင်းကိုသူ့ရဲ့တမရအာဏာလုပိုင်ခွင့်နဲ့ပေါ့နော်လက်မှတ်ရေးထိုးပြဋ္ဌာန်းမဲ့ဥပဒေအလုံးစက္ကန့်ကူရှိပါတယ်အဲ့ဒါသူချက်ချင်းအတိအကျကြားထားမှာပေါ့နော်အဲ့ဒီတည်းမှာအဓိကတော့သမရထရမ့်လက်ထက်တုန်းကဒီဟိုကန့်တက်ချက်တွေအထူးသဖြင့်ဒီနိုင်ငံတကာစာချုပ်တွေထဲမှာဟို Paris ပေါ့နော်တဘာဝထိန်းသိမ်းရေးဒီဆိုင်ရာသဘောတူစာချုပ်ကနေပြီးတော့သမရထရမ့်ထွက်ခဲ့ရတယ်သူချက်ချင်းပြန်ဝင်မယ်နောက် WHO လိုမျိုးကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကနေထွက်ခဲ့တဲ့ကိစ္စကနေပြီးချက်ချင်းပြန်ဝင်တာမျိုးပေါ့နော်အဲ့ဒါတွေကိုသူချက်ချင်းလက်မှတ်ရေးထိုးမယ်။နောက်ပြီးတော့ဒီအမေရိကန်နိုင်ငံမှာ immigration ပေါ့ရွှေ့ပြောင်းအဲဒီသူတွေအခြေချနေထိုင်သူတွေအတွက်တန်းတက်ထားတာတွေဒီကြောင်ကာလို့ခေါ်ရင်ကလေးငယ်တွေကိုဒီဒီနိုင်ငံမှာပညာသင်ခွင့်ပေါ့ဆက်ပြီးပညာသမနာ Trump လက်ထက်တုန်းကရဆိုင်ခဲ့တာတွေသူပြန်ပြီးတော့ဟိုဖျက်သိမ်းတာမျိုးပေါ့နော်။အဲ့ဒါတွေလုပ်မယ်။နောက်မွတ်စလင်နိုင်ငံတချို့ဒီအမေရိကန်နိုင်ငံပေးမှုဝင်တာမျိုးကန့်တက်ထားတာတွေကိုသမနာလက်ထက် Trump တုန်းကလုပ်ခဲ့တာတွေကိုသူ့အနေနဲ့ပြန်ပြီးရုပ်သိမ်းတာမျိုးပေါ့။အဲ့ဒါတွေသူချက်ချင်းအမှန်ကြီးထုတ်မယ်အလုံးပေါင်း18ခုရှိပါတယ်ရှင်သူပထမဆုံးသူလုပ်မဲ့အစီအစဉ်ထဲမှာနောက်ပြီးတော့ဒီ COVID-19 ထောက်ပံ့ရေးအစီအစဉ်တွေကိစ္စပေါ့နော်အဲ့ဒါကြောင့်လည်းဒီသမရလုပ်ပိုင်ခွင့်အာဏာဒီအမှန်ကြီးထုတ်ပြီးတော့ပြသမှာဖြစ်ပါတယ်ရှင်
ဟုတ်ကဲ့ပါမိုင်းရှင်ရှင်အခုလိုဒီသမရသည့်အဖြစ်ဂျိုးဘိုင်ဒန်အာနာလွှဲယူတဲ့အခမ်းအနားတွေမတိုင်ခင်ပေါ့နော်ဒီနေ့မနေ့အစောပိုင်းတော့ကတော့သမရဒေါ်နယ်ထရမ့်ကဒီဝါရှင်တန်မြို့တော်ပြည်မဲမှာရှိတဲ့ဒီအန်ဒရူးစ်စစ်အခြေစိုက်စခန်းမှာနှုတ်ဆက်ပွဲအခမ်းအနားလုပ်ပါတယ်ဒါကလည်းအမေရိကန်တမိုင်းမှာဒီအစဉ်အလာရဆိုလို့ရှိရင်တော့သမရတပ်တန်းကုံဆုံးနေမဲ့သမရကဒီသမရသည့်ချမ်းချိန်ပွဲမတက်တာနှစ်ပေါင်း150ကျော်အတွင်းမှာပထမဆုံးဖြစ်ပါတယ်အဲ့တော့အဲ့ဒီအစားသူတီးတဲ့နှုတ်ဆက်ပွဲလုပ်ပါတယ်အဲ့ဒီအကြောင်းကိုလည်းမိုင်းရှင်သိရသလောက်ပြောပါအောင်ရှင်
ဟုတ်ပါတယ်ရှင်ဒီစစ်အခမ်းအနားနဲ့နှုတ်ဆက်ပွဲလုပ်တာပါမက်ဆုမြတ်မွန်ကြီးအဲ့ဒီအခမ်းအနားကိုတော့ဒုသမရမိုက်ပန့်စ်ကတယောက်ချင်းမရှိပါဘူးဘာဖြစ်လဲဆိုတော့ဒုသမရပန့်စ်ကဒီသမရသစ်တန်းတိတ်ပွဲအခမ်းအနားကိုတက်မယ်လို့ပြောထားပြီးသားလည်းဖြစ်နေတယ်လေအဲ့ဒါကြောင့်ဒီသမရထရမ့်နှုတ်ဆက်ပွဲကိုသူတက်ရောက်နိုင်ခြင်းမရှိတာပါအဓိကအကြောင်းကသွားရေးလာရေးအခက်အခဲကြောင့်လည်းဖြစ်ပါတယ်အန်ဒရူးဒီစစ်အခြေစိုက်စခန်းကဝါရှင်တန် DC မြို့ရဲ့အပြင်မှာရှိနေတာပါဝါရှင်တန်မြို့တော်ပတ်လည်မှာလေလုံခြုံရေးကြောင့်လမ်းတွေပိတ်ဆို့ထားရဆိုတော့ဒုသမရအနေနဲ့အဲ့ဒီကိုသွားပြီးတော့ပေါ့နော်တခါလွတ်တော်အစအုံဘက်ကိုပြန်လာမယ်ဆိုလို့ရှိရင်လေအဲကျန်းကျင်ပွဲကိုအချိန်မီပြန်လာနိုင်မယ့်အချိန်မီလည်းမရှိနိုင်တဲ့အနေအထားဖြစ်နေတာပေါ့နော်ဒါကြောင့်မလို့ဒီသမရထရမ့်နှုတ်ဆက်ပွဲကိုမတက်တာလည်းဖြစ်ပါတယ်
နောက်ပြီးတော့အဲ့ဒီသမ္မတရဲ့နှုတ်ဆက်ပွဲအခမ်းအနားကို Republican Party ကဩဇာညောင်းနဲ့လွှတ်တော်အမတ်တွေဖြစ်တဲ့အထက်လွှတ်တော်လူအများစုခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော် Republican ခေါင်းဆောင် Kevin McCarthy တို့ကလည်းဒီသမ္မတ Trump နှုတ်ဆက်ပွဲကိုမတက်ကြပါဘူး။သူတို့ကတော့ဒီသမ္မတသစ် Joe Biden ကျန်းချိန်ပွဲမတိုင်ခင်မှာပေါ့နော် Washington မြို့တော်တဲကဖခင်ကြောင့်ဒီကတိတဲမှာပြုလုပ်မဲ့ဝတ်ပြုပွဲအခမ်းအနားကိုတက်ရောက်ကြမှာဖြစ်တဲ့အတွက်ဒီသမ္မတ Trump ရဲ့ဒီနှုတ်ဆက်ပွဲအခမ်းအနားကိုမတက်ရောက်နိုင်တာဖြစ်ပါတယ်။သမ္မတ Trump ကတော့အဲ့ဒီနှုတ်ဆက်ပွဲကနေ Air Force One ဒီသမ္မတလေယာဉ်နဲ့ပေါ့နော်သူ Florida ပြည်နယ်ကသူ့နေအိမ်ကိုသွားလာဖြစ်ပါတယ်ရှင်
။ကျေးဇူးပါမိုင်းရင်ချင်းရှင်အခုလိုမျိုးဒီကျန်းချိန်ပွဲသတင်းတွေပေါ့နော်နောက်ပိုင်းမှာလည်းပြည့်ပြည့်စုံစုံတင်ပြမှာကိုဆက်ပြီးတော့စောင့်ပြီးတော့နားထောင်နေပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ကျမတို့လည်းဆက်ပြီးတော့ကျန်းသစ္စာချိန်ဆပွဲအခမ်းအနားတွေကိုတိုက်ရိုက်တင်ဆက်ပေးသွားမှာပါရှင
်ဒီအမေရိကန်တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမများသတင်းအောင်ပါရှင်American သမ္မတအသစ်ဖြစ်လာမဲ့ Joe Biden နိုင်ငံညာရေးဝန်ကြီးဖြစ်ရွေးချယ်ထားတဲ့ Anthony Blinken ကနိုင်ငံရဲ့ချားမာတရှိပြီးသားဖြစ်တဲ့ American နိုင်ငံရဲ့ခေါင်းဆောင်မှုပြန်လည်တည်ဆောက်သွားမဲ့သူ့ရဲ့မြုံမန်းချက်အစီအစဉ်ကိုနှိမ်ချမှုနဲ့ယုံကြည်မှုအပေါ်မှာအခြေခံပြီးတည်ဆောက်သွားမယ်လို့ထုတ်ဖော်ပြောဆိုခဲ့ပါတယ်။ VOA သတင်းတောက် Cindy Sain သတင်းပေးပို့ထားပါတယ်ရှင်။ဒုတိယနိုင်ငံညာရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူ Anthony Blinken ကိုနိုင်ငံညာရေးဝန်ကြီးအဖြစ်ခန့်အပ်ဖို့အထက်လွှတ်တော်နိုင်ငံညာရေးရာကော်မတီမှကြားနာစစ်ဆေးမှုကိုအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်။အဲဒီကြားနာပွဲမှာ Blinken ကနိုင်ငံရဲ့ချားမာ American နိုင်ငံရဲ့ဦးဆောင်မှုအပေါ်ထားရှိတဲ့သူ့ရဲ့အမြင်ကိုပြောကြားခဲ့ပါတယ်
။ Humility because we have a great deal of work to do at home.
နေချစစ်ဆန်အားပါမယ်ကျွန်တော်တို့ကပြပဥဆောင်မှုအခမ်းအနားကိုမြင့်တင်နိုင်ဖို့ပြည်တွင်းမှာလုပ်ဆောင်ရည်အများကြီးရှိနေပါတယ်ဒါပေမဲ့ကျွန်တော်တို့လူ့သမားအားလုံးကိုယုံကြည်မှုအပြည့်နဲ့လုပ်မှာပါကမ္ဘာကြီးကောင်းကျိုးအတွက်တခြားနိုင်ငံတွေကိုစုစည်းပြီးတော့ဥဆောင်နိုင်ဖို့အရေးချင်းတွေအမေရိကန်နိုင်ငံမှာရှိနေပါသေးတယ
်တမရာထရမ့်ကိုထောက်ခံသူတွေအမေရိကန်လွှတ်တော်တွင်ဝင်ရောက်စီးနင်းမှုတွေဖြစ်ခဲ့တာကိုရည်ညွှန်းခဲ့ပြီးတဲ့နောက်ဒီမိုကရက်အထက်လွှတ်တော်အမတ်ဘော့ဒ်မန်နန်ဒက်စ်ကပြည်တွင်းမှာဒီမိုကရေစီကိုလေးစားလိုက်နာမှုကပြည်ပမှာအမေရိကန်ရဲ့ဥဆောင်မှုနဲ့ဆက်ဆက်နေတယ်လို့ပြောပါတယ်
This attack on the very foundation of our democracy delivered
a tragic အခြေခံအုတ်မြစ်ဖြစ်တဲ့လွှတ်တော်ကိုတိုက်ခိုက်ခံရတဲ့အတွက်ပြည်ပေးလိုက်တဲ့အချက်ကတော့ပြည်ပမှာအာဏာလက်တံဆန်နိုင်ဖို့ကယူနေဒီမိုကရေစီခိုင်မာအကောင်မှုနဲ့ခွဲခြားလို့မရအောင်ဆက်ဆက်နေတယ်ဆိုတာပါပဲ
နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့တော့ Blinken ရဲ့အမြင်ကသမ္မတ Trump အစိုးရအဖွဲ့နဲ့တချို့အချက်တွေမှာတူညီမှုရှိပါတယ
် I also believe that President Trump was right in
the Donald Trump ကတိကျဒီနေ့မှမှကင်တွေ့တာမှန်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ကနအတော်များများမှသူလုတ်ပုံကင်တွေ့လို့ကျွန်တော်သိသဘောမတွေ့လောက်ပြီ။အခြေခံမူအားဖြစ်တော့သူလုတ်တာမှန်ပါတယ်။ဒါကကျွန်တော်ရဲ့နိုင်ငံရေးမူဝါဒကိုမှန်တယ်အထောက်အကူပေးတယ်လို့ထင်ပါတယ်
။ Republican အထက်လွှတ်တော်အမတ် Ron Johnson ကတော့
President Trump opened everybody's eyes
ဒီနိုင်ငံရဲ့စိုးရတဲ့အကျဉ်းစီးပွားကိုအားလုံးမြင်အောင်သမ္မတ Trump ကလုံနိုင်ခဲ့တယ်လို့သူထင်မြင်ကြောင်းပြောပါတယ်။Republican နဲ့ Democrat လွတ်တော်အမတ်တွေရဲ့ခြေခြေမြင်းမြင်းရှိပြီးတော့ဝေဖန်ထိုးနှက်တဲ့လေသံမပါတဲ့ဒီကြားနာမှုကိုနိုင်ငံရေးလှိလာသူတွေကကြိုဆိုကြပါတယ်။ဒီပုံမှာ American တိုးတက်ဖွံ့ဖြိုးရေး Center က Brian Katulis က
I think there's a desire for a return to a more normal
ဒီကြားနာပွဲမှာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးလူရုံးလုံစင်အခြေအနေဆွေးနွေးတဲ့ပုံစံကိုပြန်ပြီးလူလာလာကြတယ်လို့ကျွန်တော်ယူဆပါတယ်။အထူးသဖြင့်အရင်ကသမ္မတ Trump အစိုးရဒါမှမဟုတ်သမ္မတ Obama အစိုးရလက်ထက်ကလွတ်တော်တွေနဲ့အသေးစိတ်မတိုင်ပင်ဘူးဆိုတဲ့စိတ်ထားလိုမျိုးမရှိတော့သလိုပါပဲ။နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတိုက်ပင်ဆွေးနွေးမှုတွေလုပ်ဖို့တကယ်ပဲကြိုးပမ်းအားထုတ်လာခဲ့ကြပါတယ်။
ဒုတိယနိုင်ငံညာရေးဝန်ကြီးဟောင်းတူအနေနဲ့ Blinken မှာနိုင်ငံသားရေးရာအတွေ့အကြုံရှိတာကိုအထက်လွှတ်တော်အမတ်အတော်များများကသဘောတူကြပုံပေါ်ပါတယ်။ဒီမိုကရေစီကိုကာကွယ်သူများဖောင်ဒေးရှင်းအဖွဲ့ကလှိလာသုံးသပ်သူ Bradley Bowman ညာလည်းတသဘောထားရရှိပါတယ်
။ Anthony Blinken is a in my view
ကျွန်တော်အမြင်က Blinken ဟာတွေ့ကြုံရှိပြီးဆွမ်းဆောင်ရှိတဲ့သူတစ်ယောက်ပါ။ကျွန်တော်ရင်ဆိုင်နေရတဲ့ကိစ္စရဲ့တော်တော်များများနဲ့ပတ်သက်လို့သူ့မှာနည်းနည်းနဲ့အသိဉာဏ်အများကြီးရှိပါတယ်။ဒီပါတီစလုံးကအချင်းဆိုင်မဲ့သူ့ကိုဒီဗျူခံမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်
။အီရန်တရုတ်ရုရှားနဲ့မြောက်ကိုရီးယားအရေးတွေအပါအဝင်အမေရိကန်တို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကစောင့်ကြည့်နေတာကြောင့် Blinken ကိုနိုင်ငံရေးဝန်ကြီးအဖြစ်အတည်ပြုခန့်အပ်ရေးကိုအထက်လွှတ်တော်အနေနဲ့အလင်းအမြန်လှုပ်ဆောင်နိုင်လိမ့်မယ်လို့အထက်လွှတ်တော်အမတ်အတော်များများကခန့်မှန်းနေကြပါတယ်။
ကျွန်မများသိအောင်ပါရှင
်ဇန်နဝါရီလ20ရက်နေ့မှာအမေရိကန်သမ္မတအဖြစ်ကျန်းသစ္စာကျင်းပပွဲမတိုင်ခင်မှာပဲဂျိုးဘိုင်ဒန်အစိုးရလက်ထက်မှာနိုင်ငံဆက်ဆံရေးတိုးတက်ဖို့အမေရိကန်မဟာမိတ်နိုင်ငံတွေအကောင်အညီမျှော်လင့်နေပါတယ်ဥရောပဘက်ကယင်းနေနှွေထွေတဲ့ဇာတ်ရည်ကြားနေရပေမဲ့ဆက်ဆံရေးနဲ့ပတ်သက်လို့ရှေ့မှာအသားစီတွေလည်းဖြစ်လာနိုင်ခြင်းရှိနေပါသေးတယ်။ Henry Ridgeway လန်ဒန်မြို့ကနေတင်ပြပို့ထရာကိုကျမနောက်လောက်ဆက်ပြီးတင်ပြသွားမှာပါ။ Joe Biden ရဲ့ကြံသစ္စာချင်းစုပွဲဟာ American ပြည်ထောင်စုသမဂ္ဂကမ္ဘာကြီးအတွက်ပါစနစ်နာသည့်ဖွင့်လိုက်တဲ့လက္ခဏာဆောင်ပါတယ်။ American မဟာမိတ်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ရောရန်ဖက်နိုင်ငံတွေနဲ့ပါဆက်ဆံရေးသစ်တွေစပြီးတော့အသက်ဝင်နေပါပြီ။Klingendale Institute ကနိုင်ငံခြားမှုဝါဒရေးရာကျွမ်းကျင်သူ Ram Kokawek အခုလိုသုံးသပ်ပါတယ
် Climate agenda global trade policy
multilateral ဘဝတန်းနဲ့ပတ်သက်လာရင်ဥရောပခေါင်းဆောင်တွေထိတ်တန့်ဦးစားပေးပြောဆိုကြမယ့်အကြောင်းအရာတွေမှာဘူရာဒီပြောင်းလဲမှုကမ္ဘာကုန်သွယ်ရေးမှုဝါဒသက်ပေါင်းစုံပါဝင်တဲ့ institution တွေနဲ့ဥရောပလုံခြုံရေးကိစ္စရပ်တွေပါဝင်နေပါတယ
်ဒါပေမဲ့လည်းတရုတ်နိုင်ငံနဲ့ပတ်သက်လာရင်တော့ရှေ့မှာကြီးမားတဲ့အသားစီတွေရှိနေနိုင်ပါသေးတယ်တရုတ်နိုင်ငံရဲ့ကုန်သွယ်ရေးမှုဝါဒနဲ့လူ့အခွင့်အရေးချိုးဖောက်မှုကိစ္စရပ်တွေမှာစိုးရိမ်မှုတွေရှိနေပေမဲ့လည်းဥရောပသမဂ္ဂ EU ကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီမှုအရရှိထားတာ
ပါ Europe doesn't see China as a geopolitical peer competitor
အမေရိကန်ကရှုမြင်နေတဲ့လိုမျိုးတရုတ်နိုင်ငံကိုပထဝီနိုင်ငံရေးပြိုင်ဘက်နိုင်ငံတစ်ခုအဖြစ်ဥရောပဘက်ကရှုမြင်ထားတာတော့မဟုတ်ပါဘူး
သမ္မတဘရက်အိုဘားမားအစိုးရလက်ထက်ကသူ့သမ္မတအဖြစ်မစ္စတာဘိုင်ဒန်တာဝန်ယူခဲ့တဲ့အချိန်မှာတော့ဥရောပမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်အောင်ဆောင်ရွက်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့၄နှစ်တာကာလမှာတော့ဥရောပနိုင်ငံတော်များများကသူတို့ရဲ့မဟာမိတ်အမေရိကန်နိုင်ငံကိုယုံကြည်အားကိုးနိုင်မှာမလားဆိုပြီးတော့မေးခွန်းတွေထုတ်လာကြတာပါ။ဥရောပမဟာမိတ်တွေဘက်ကကိုယ့်ခြေပေါ်ကိုယ်ရနိုင်ဖို့ပြင်ဆင်ရမယ်လို့မြင်နေကြပြီလို့လည်းကော်ဒဝက်ကပြောပါတ
ယ်။ They think they need to develop their own so-called strategic autonomy.
ဥရောပနိုင်ငံတွေကသူတို့ဘာသာကိုယ်ပိုင်ပြဋ္ဌာန်းမှုကိုမဟာဗျူဟာကျကျရေးဆွဲဖို့ထင်မြင်ယူဆလာကြပါတယ်။အမေရိကန်ဘက်ကလည်းကဲဒီမှာစပွဲထစ်ကိုကျုပ်တို့ပြန်ရောက်လာပြီးအမေရိကန်ဦးဆောင်မှုနောက်လိုက်ကြပါဆိုပြီးပြောလာပါလိမ့်မယ်။တရုတ်နဲ့ဆက်ဆံရေးလို့အရေးကြီးတဲ့ကိစ္စရပ်တွေမှာသဘောထားကွဲလွဲပြီးအဆုံးသတ်သွားတာမျိုးဖြစ်မလာအောင်ယုံကြည်မှုတည်ဆောက်ဖို့ကောင်းကောင်းစီမံနိုင်ဖို့တော့လိုပါတယ်။
တစ်ချိန်ထဲမှာပဲအမေရိကန်ရဲ့ကုန်သွယ်ရေးကတရုတ်နဲ့ရောဥရောပနဲ့ပါတိုက်ပြီးတော့အဆင်မပြေပါဘူး။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်နဲ့ဥရောပနိုင်ငံတွေကြားကုန်ပစ္စည်းတချို့အပေါ်အပြန်အလှန်အခွင့်အရေးတိုးကောက်ခဲ့တာပါ။ပြင်သစ်စီးပွားရေးရာဝန်ကြီးဘရူနိုလီမရေကအခုလိုပြောထားပါတယ်
။ At the top of the agenda will be to
အမေရိကန်နဲ့ဥရောပကြားကုန်စည်ရှိပွဲရပ်ပစ်ဖို့ထိတ်ဆုံးမှရှင်းလင်းလင်းဖော်ပြထားပါတယ်။အမေရိကန်ဆူရဘက်ကပြင်သစ်ဝိုင်လုပ်ငန်းတွေအပေါ်ကန့်သတ်အရေးယူတာတွေ၊နောက် Boeing Airbus လေးထုတ်လုပ်ရေးလုပ်ငန်းအပေါ်မှာခွန်တိုးကောက်တာမျိုးလိုမျိုးကိစ္စရပ်တွေကအမေရိကန်ရောဥရောပအတွက်ပါကြုံရှိတာကြောင့်ဒါကိုရပ်ပစ်စေချင်ပါတယ
်။ဗြိတိန်နိုင်ငံကရောအမေရိကန်နဲ့ဥရောပကိုဆက်သွယ်ပေးတဲ့အတ္တလန္တိတ်သမုတ်တရားကြားကတရားအဖြစ်အစဉ်အလာတိုင်းရှုမြင်ထားတာပါ။ဒါပေမဲ့လည်းဥရောပကနေဗြိတိန်နိုင်ငံခွဲထွက်လိုက်တဲ့အတွက်အခြေအနေတွေတမျိုးသဖုံပြောင်းသွားပါတယ်
။ So when it comes to trade issues or perhaps also climate change or
ကုန်သွယ်ရေးကိစ္စဒါမှမဟုတ်ဥရုယာတီပြောင်းလဲမှုဒါစီရေးကိစ္စတွေစီးပွားရေးရာစီကံတမတ်ချက်တွေဗန္ဒာယီအထက်အထက်လူကိစ္စမျိုးတွေနဲ့ပတ်သက်လာရင်ဒီနိုင်ငံဟာအမေရိကန်ပထမဦးစားပေးချဉ်းကပ်မဲ့နေရာဖြစ်လာတော့မှာမဟုတ်ပါဘူး
။ဒါပေမဲ့လည်းလုံခြုံရေးကိစ္စမှာတော့ဗြိတိန်ကအမေရိကန်အဓိကမဟာမိတ်အဖြစ်ဆက်ရှိနေပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေါမနစ်ရပ်က JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার သဘောတူညီမှုစာချုပ်ကထိတ်တန့်ဦးစားပေးရမယ့်ကိစ္စဖြစ်တယ်လို့အင်္ဂါနေ့မှာပြောထားပါတယ်။ဒီစာချုပ်ကနေ2018ခုနှစ်မှာအမေရိကန်နှုတ်ထွက်ထားတာပါ
It is welcome that President elect Biden and the new administration
JCPOA သဘောတူစာချုပ်ပြောင်းဝင်မယ်ဆိုပြီးဦးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့သူ့ဆွေးနွေးပွဲကပြောဆိုထားတာကိုကျေးဇူးပါတယ်ဒါဆိုရင်တော့ဒီစာချုပ်ကပိုပြီးခိုင်မာအားကောင်းလာမှာဖြစ်ပါတယ
်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဥရောပနဲ့အမေရိကန်မှာလည်းပြည်သူ့ကျန်းမာရေးနဲ့စီးပွားရေးအခြေအတဲတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်မကြခင်မှာတော့အတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကတိုင်းပြည်တွေအနေနဲ့ပြည်တွင်းအရေးကိစ္စတွေကိုသာအရင်ဆုံးဦးစားပေးဆောင်ရွက်ကြအောင်မှလည်းဖြစ်ပါတယ်။ကျမနောင်လာပ
ါ။မင်္ဂလာပါရှင်။ဒီမိုကရေစီစနစ်စီကိုသွားရောက်နေတဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအနေအထားတွေနဲ့ပတ်သက်ပြီးတော့လေးလာတွေ့ရှိချက်တွေကိုတင်ပြတဲ့တိဖို့အစီအစဉ်နဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်တဲ့မျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်တွေကို VOA ရုပ်သံစီစဉ်တွေမှာထုတ်လည်ပြနေပါတယ်။ မြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့နေရတဲ့လူ့အခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးတော့လူထုအနေနဲ့ဘာတွေသိထားသင့်ပါလဲလက်တွေဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတင်ပြထားပါတယ်ဒီစီစဉ်လေးကို VOA မြန်မာပိုင်းစနေည TV Magazine စီစဉ်မှာအပတ်စဉ်တစ်လှည့်စီတင်ပြပေးနေပါတယ်ရုပ်မြင်သံကြားနဲ့ DVB ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးခြင်းနဲ့တကြိမ်နဲ့ကြည့်ရှုနိုင်တာဖြစ်ပါတယ်ဒီစီစဉ်ကိုစနေညနဲ့တနင်္ဂနွေမနက် Radio စီစဉ်တွေကနေလည်းထုတ်လွှင့်ပေးနေပါတယ်ဒီစီးရီးတွေကိုကြည့်ရှုကြတဲ့ပရိသတ်အားလုံးကိုထူးထူးကျေးဇူးတင်ပါတယ်ရှင
်။အိန္ဒိယနိုင်ငံကကိုဗစ်ရောဂါကာကွယ်ဆေးတွေမြန်မာနိုင်ငံအပါအဝင်အိန္ဒိချင်းနိုင်ငံတွေကိုဒီကနေ့ပဲပေးပို့လိုက်တာကြောင့်မကြာခင်ရောက်လာတော့မယ့်အကြောင်းတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါ။အိန္ဒိယနိုင်ငံကကိုဗစ်ရောဂါကာကွယ်ဆေးတွေကိုမြန်မာ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊နီပေါ်၊မော်ဒိုင်းနဲ့ဆေးရှဲတို့ကိုဒီကနေ့ပဲစတင်ပို့ဆောင်လိုက်ကြောင်းသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။နောက်ထပ်လည်းသီရိလင်ကအာဖဂန်နစ္စတန်နဲ့မော်ရီရှက်နိုင်ငံတို့ကိုတင်ပို့သွားမှာပါ။မြန်မာနိုင်ငံကတော့လူဦးရေ15သန်းသာအတွက်မှာယူထားပြီးအဲ့ဒီတည်းကပထမအထုတ်ခေတ်ရောက်လာတဲ့အခါမှာတော့ကျန်းမာရေးဝန်ထမ်းတွေအပါအဝင်65နှစ်အထက်အရွယ်ရှိသူတွေကိုဦးစားပေးအစီအစဉ်နဲ့ထိုးနှံပေးမှဖြစ်ကြောင်းလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကုသရောဂါတိုက်ခိုက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
။အိန္ဒိယအနေနဲ့လည်းပေးဖို့မဲ့စာခွင့်ရှိတဲ့ဒီနေ့ကစပြီးပြန်ပေးဖို့လာဖြစ်တဲ့အတွက်ကြောင့်အရှိတ်ပတ်အနည်းငယ်အတွင်းမှာလည်းကျွန်တော်တို့စီရောက်ရှိလာနိုင်ပါတယ်။ဒါအပြင်တရုတ်နိုင်ငံတိုင်းဝန်ကြီးဌာနဝန်ကြီးမစ္စတာဝန်ကြီးလာတော့ကလည်းကောက်ွယ်ဆေးအလုံးရေ3သိန်းကိုမြန်မာနိုင်ငံကိုပေးဖို့ထူထမ်းမယ်ဆိုပြီးပြောထားတာလည်းရှိပါတယ်။ဒါဆိုကောက်ွယ်ဆေးတွေကတော့ဒါတစ်ပွဲပွဲနဲ့တော့ရောက်ရှိဖို့ရှိပါတယ်။ရောက်ရှိတဲ့ကောက်ွယ်ဆေးတွေပေါ်မူတည်ပြီးတော့နော်ကောက်ွယ်ဆေးတွေကိုဆင်လိုက်နော်တက်ဆိုင်ရာကောက်ွယ်ဆေးထိုးတဲ့လူအုပ်စုပေါ်မူတည်ပြီးတော့ဒါထိုးနှံပေးမှဖြစ်ပါတယ်။
အိန္ဒိယနိုင်ငံကကမ္ဘာအကြီးဆုံးဆေးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Siren Institute of India နဲ့ဗြိတိန် Oxford တက္ကသိုလ်တို့ပူးတဲ့သုတေသနလုပ်ထုတ်လုပ်မဲ့ကာကွယ်ဆေးကိုတော့ Covishield လို့အမည်ပေးထားပြီးယောဂကာကွယ်နိုင်စွမ်း90ရာခိုင်နှုန်းအထိရှိတယ်လို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုကာကွယ်ဆေးရောက်လာတဲ့အခါမှာလိုအပ်တဲ့သူတွေကိုအမြန်ဆုံးထိုးနှံပေးဖို့ပြင်ဆင်ထားကြောင်းလည်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကပြောပါတယ်။
ကာကွယ်ဆေးတွေရရှိပြီဆိုတာနဲ့ကာကွယ်ဆေးထိုးနိုင်မဲ့လူလူစုတွေကိုအမြန်ဆုံးရောက်ရှိနိုင်ဖို့ရောက်ရှိပြီးတဲ့အခါကျကာကွယ်ဆေးထိုးစုရက်တွေမှာကာကွယ်ဆေးထိုးနိုင်ဖို့ကာကွယ်ဆေးထိုးနိုင်ပြီးတဲ့အခါမှာလည်းနောက်ဆက်တွဲကာကွယ်ဆေးထိုးပြီးနောက်ဆက်တွဲဖြစ်ရတဲ့ဖြစ်ပွားမှုမရှိစေဖို့အတွက်နော်လိုအပ်တဲ့အရေးပေါ်ဆေးတွေအစအစင်သက်ထားရှိပြီးမှဒါကာကွယ်ဆေးထိုးဖို့ကာကွယ်ဆေးထိုးပြီးတဲ့အခါမှာလည်းထိုးတဲ့သူတွေကိုဒီ registration နဲ့နော်ဒါ electronic နဲ့ဒီမှတ်တမ်းတင်ဖို့ဒါမျိုးကိစ္စရက်တွေစတဲ့နေ့ချင်းကနေဒါလည်းဆောင်ရွက်တာလည်းဒါချိန်ပေါင်းများစွာရှိပြီးဖြစ်ပါတယ်
ကမ္ဘာမှာကိုဗစ်ရောဂါဘူးကူးစက်မှုအမေရိကန်ပြည်ရင်ဒုတိယအများဆုံးအဖြစ်သေဆုံးသူ3000ကျော်နဲ့ကူးစက်သူ10000ကျော်ရှိနေတဲ့အိန္ဒိယနိုင်ငံမှာတော့ရောဂါတိုက်ဖျက်ရေးရှေ့တန်းကဆောင်ရွက်နေတဲ့ကျန်းမာရေးဝန်ထမ်း6သိန်း3000ကျော်ကိုကာကွယ်ဆေးထိုးနှံပေးထားပြီးလို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇန်နဝါရီလ19ရက်နေ့အထိထုတ်ပြန်ထားတဲ့စာရင်းအရကာယရောဂါကြောင့်သေဆုံးသူ2900ကျော်ရှိနေပြီးရောဂါကူးစက်ခံရသူကတော့3သိန်း3500ကျော်ရှိနေပါတယ်ရှင်ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ Fresh Mass ကဘူဆလဘီနားဆင်ရမှာတော့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေနဲ့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေရဲ့တွေ့ဆုံမှုကပြည်ဆုံးသွားခဲ့ပါပြီ။မွန်ပြည်နယ်နဲ့ကယားပြည်နယ်တို့မှာတွေ့ခဲ့ရတဲ့အတားအဆီးတွေကိုအခုနှစ်ပါတီကဘယ်လိုကျော်လွှားခဲ့ရသလဲ။ဘယ်လောက်ထိလောလောဆယ်ပါပြောင်းလဲကြထားနိုင်တယ်လဲ။ဘာတွေကိုထပ်သွင်းစဉ်းစားဖို့လိုသလဲဆိုတာတွေကို SNLD ပါတီတွဲဖက်အတွင်းမှုတက်ဆိုင်ကျော်ညွန့်နဲ့ကျွန်တော်ကြိုးစားတာဆွေးနွေးသံသတာဖြစ်ပါတယ်။ဆိုင်ကျော်ညွန့်ခင်ဗျာတလောရုံက အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကုသလေအဖွဲ့ကတိုင်းရင်းသားတွေနဲ့လာပြီးတွေ့တဲ့ကိစ္စမှာပထမဆုံးကချင်းမှာသွားတွေ့တဲ့အခါမှာသူတို့တွေ့ဖြစ်တယ်။နောက်မွန်တို့ကြားတော့မှကြတော့အကြောင်းမျိုးမျိုးမတွေ့ဖြစ်ကြဘူး။အဓိကအဖြစ်တော့နေရာတိုင်းရင်းသားတွေနဲ့သူတို့ပဲနေရာမှာတွေ့မယ်ဆိုတဲ့ကိစ္စမှာသဘောကျကြတယ်။နောက်ပြီးတော့ပါတီကုသလေနဲ့မတွေ့ဘဲနဲ့ရွေးကောက်ခံလွှတ်တော်ကုသလေနဲ့တွေ့မယ်ဆိုတဲ့ NLA ရည်ရည်ကိုတိုင်းရင်းသားတွေလက်မခံလို့မပြေလည်ခဲ့ကြဘူး။ဆိုတော့ CRS NL ဒီကနေ့ကျတော့ဒီကိစ္စမှာတွေးဖြစ်သွားတယ်ဆိုတော့ဒါဟာဘာဘယ်လိုများသဘောထားပြီးတော့ဘယ်လိုများညှိနှိုင်းပြီးတွေးဖြစ်ကြလဲဆိုတော့အချင်းချင်းပြောပါဆရာပထမဆုံ
း ဟုတ်ကဲ့ကျွန်တော် NL နဲ့ဘူတာနာချုပ်ကိုကျွန်တော်ဒီကအစင်းနဲ့ကိုယ်လက်ပြောင်းလာတယ်ကျွန်တော်ဥက္ခတွေနဲ့ဒုက္ခတို့အတင်းမိုးတွေတွေ့သွားတယ်ပြီးရရှင်းလိုက်ခဏနေပေါ့ပြီးတော့ဟိုကျွန်တော်နဲ့ဒီဥက္ခမုန်းလို့ဥတော်နဲ့ဖွဲ့နေကိုကြည့်တော့နောက်ပိုင်းကျရင်ချိတ်ဆက်မှတိမယ်ပေါ့ဗျာသူကမင်းတို့ချိတ်ဆက်ကမ်းတယ်လို့ပြောပါတယ်အဲ့တော့နောက်နေရက်နောက်မှကျွန်တော်ချိတ်ဆက်ပါတယ်ကောင်းကြီးမှလာပြေးဖို့ပေါ့ကောင်းကြီးမှပြေးဖို့ဆိုတော့အဲ့တော့မူကားကျကျွန်တော်လက်ခံလိုက်တယ်တွေ့မယ်ပြုမယ်ပေါ့ဒါနဲ့ဟိုနေရာကတော့ကျွန်တော်ညှိနိုင်ဦးမယ်ဆိုပြီးတော့ကျွန်တော်ပြောခဲ့တာရှိပါတယ်ဆိုတော့နောက်ပိုင်းဒီတောင်ကြီးမှလည်းဟောညှိနိုင်နိုင်နေရက်က15ရက်ဖြစ်သွားတယ်ပေါ့ဗျာဒီကြားထဲမှာဆမီးအမေရတယ်ကျွန်တော်တောင်ကြီးမှာခြေဆိုင်တယ်ကျွန်တော်ဒုက္ခနှစ်ခုနဲ့ဆက်ကလေးရဒီအပြင်မှာဟောပြဟောတဲ့တစ်ခုမှာပြဿနာရှိပါတယ်ဆိုတော့15ရက်နေ့မှာကျွန်တော်ဟိုဘက်ဒီဘက်ဒီဘက်ကိုဆက်ပြီးဆုံးဖြစ်ဖို့ဟောဖြစ်လာတယ်ပေါ့ဗျာအဲ့လိုတော်လို့ရပါတယ်ပြဿနာချိန်ကြတော့လည်းကျွန်တော်ဖက်ကတော့ပါတီဒရင်းဦးရောက်ပေါ့ဒီကောက်ခံကိုလည်းပြောင်းအောင်တော်ပါဘူ
းအစနဲ့ဒီပါတီကိုယ်စားနဲ့တွေ့ချင်းတာဖြစ်တယ်ဒီကောက်ခံကိုယ်လည်းတွေ့တယ်ဆိုရပါသူကအဲဒီစကံကြက်ကိုသူကဖျက်လိုက်တယ်ဟောအဲဒီစားမှာ
မရှိပါဘူးဗျကျွန်တော်နဲ့တွေ့တဲ့ချိန်မှာဘယ်လိုမျိုးဒီနဲ့တွေ့ရမှာဆိုတဲ့ဟာကိုမပြောပါဘူးဗ
ျဟုတ်ကဲ့နေရာကသူကန်တက်ပြီးတော့နေရာက
နေရာတော့ဆန်တော့ဒီရှမ်းပြည်နယ်ရုံးဘက်ကတွေ့ပါဆိုတော့ဟိုနောက်ဆုံးကျွန်တော်ခက်ကတော့ဒါဟိုကျွန်တော်လူကြီးတွေစီရတယ်ဘက်ကလာအားလည်းပြုစုံပြီးတော့ဆိုတော့ကျွန်တော်စီရသူတို့လာသူဒါပြီးတာပဲလေအဲ့တော့ကျွန်တော်ကျွန်တော်စီပြန်သွားလာဒီဆက်ကိုကျွန်တ
ော်ပတ်စံနဲ့ခံပြီးတော့တွေ့လိုက်ချင်းနဲ့ဖြစ်ပါလေဟုတ်ကဲ့ဟုတ်ကဲ့ပါတီကူဇယ်နဲ့တွေ့ရဆိုတဲ့အပိုင်းကိုသူတို့ဘက်ကလက်ခံတယ်ရေကောက်ခံလွှတ်တော်ကူဇယ်ဘာသာမပြောဘူးဆိုတာသူတို့ဘက်ကရှော့ပေးသလိုပဲဆရာတို့ဘက်ကလည်းပဲနေရာနဲ့ပတ်သက်ပြီးတော့ live show ရေးဆိုပေါ့လို့
ရှော့တာမရှော့တာတော့ကျွန်တော်မသိဘူးဗျပြောကြတာဒီနဲ့တွေ့ရမယ်ဆိုတာမပါဘူးဗျကျွန်တော်တို့ရွေးချယ်ထားတဲ့လူတွေနဲ့တွေ့မယ်ပေါ့အဖွဲ့ထားတဲ့အဖွဲ့ရှိတယ်ပြီးဆိုညီနိုင်ဖွဲ့ပေါ့အဲ့လိုနဲ့တွေ့မယ်လို့ပြောထားတယ်
ဟုတ်ကဲ့
ဒီနေ့တွေ့ရမယ်ဘူးဒီနေ့မတွေ့ရအောင်ဆိုတဲ့စီတန်းတက်မှာဆက်ရမပါဘူးဗ
ျဟုတ်ကဲ့ကောင်းပါတယ်နောက်တစ်ခုကျွန်တော်မေးချင်တာအခုတွေ့ဆုံတဲ့အခါမှာစီနေ atmosphere ဘယ်လိုနေပါလဲမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်ဘာညာဆိုတော့အဲ့ဒီအလားအလာရောဆရာတို့ခံမှန်းလို့ရပါလားသူနဲ့ဆွေးနွေးတဲ့အခါမှာ
သူတို့ဖက်ကဟိုဘာအမှုပုံများပါလဲကျွန်တော်ဒီဖက်မူဝါဒတွေသဘောတရားတွေကျွန်တော်ဆက်ရက်ပြီးချက်တွေကျွန်တော်လည်းလုပ်တယ်ကိုပြောတဲ့အချိန်မှာသူတို့ဖက်ကမှတ်သားတာတော့ဘာလို့ညာပုံများပါလဲတို့ကကနေပြီးတော့ဟိုပြန်ဆွေးနွေးလို့ရတော့အနေချင်းလို့ရှိပါတယ်။ဒါကဟိုအဝိဇ္ဇာဟိုပြန်ဆွေးနွေးလို့ရတော့ဟိုဒီလိုပဲတွားရမှာပဲလေ။ဒါသာပထမဆုံးနဲ့တွေ့တာဆိုတော့ကျွန်တော်တွေ့တော့ဘူးဖြစ်တယ်ဆိုတော့ကဟိုနောက်ပိုင်းကျရင်တော့ဒီကပုံပြီးအမှုတော်ဆန်နေတာဖြစ်နေဖြစ်လာမယ်ပေါ့ဗျာ။အဲ့လိုပဲမျိုးလုပ်ရတော့
ဟုတ်ကဲ့တိုင်းရင်းသားပါတီတွေထဲမှာဆရာတို့ပါတီကအကြီးဆုံးအင်အားအကြီးဆုံးပါတီကြီးတစ်ခုဖြစ်တဲ့တစ်ခုသောပါတီပေါ့လေအင်အားအကြီးဆုံးပါတီတစ်ခုone of the parties ဖြစ်နေဆိုတော့တခြားတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးကြတဲ့အခါမှာတိုင်းရင်းသားဒေသတွေမှာသွားဆွေးနွေးတဲ့အခါမှာပူပြီးလက်အဆင်ပြေအောင်အထောက်အကူဖြစ်အောင်ဆရာတို့အနေနဲ့ဟောအဲ့လိုညှိနှိုင်းပေးနိုင်မဲ့အခြေအနေရှိပါလားကျွန်တော်နဲ့ညှိနှိုင်းလို့အဆင်ပြေတယ်ခင်ဗျားလည်းညှိကြပါဆိုတဲ့သဘောမျိုးဥဆောင်လမ်းပြသဘောမျိုးကဖြစ်လာနိုင်တဲ့အခြေအနေရှိပါလား
ကျွန်တော်ကတော့ပြောထားပါတယ်ဟောလိုအပ်ချက်ရှိတော့တခြားပါတီတွေပေါ့လေသူလေးနဲ့ရှစ်ပါတီအောင်စာပို့ထားတာဟု
တ်
ဟုတ်ဒီအခက်တွေရှိတော့ကျွန်တော်ကူညီနိုင်ပါတယ်ဆိုတော့သူတို့တော့အတိအလင်းပြောခဲ့တာရှိပါတယ
်ဟုတ်ကဲ့တောင်းပါတယ်ဆရာအဲ့တော့
ဟုတ်ဟုတ်ကဲ့
ဒီသူတို့ဘက်ကသုံးလုံးတချို့ကိုဆိုရင်ဥပါဖြင့်တိုင်းနဲ့ပါတီလို့မခေါ်ဘူးတဲ့နော်ဒေါက်တာအမွန်ညိုကပြောသွားတာကြားရတယ်။တိုင်းရင်းဆိုတော့သူတို့ NLD ထဲမှာပါတဲ့တိုင်းရင်းသားတွေကဒါကိုမကျေနပ်ဘူးဆိုတော့တိုင်းရင်းသားဒေသမှာဖွဲ့ထားတဲ့ပါတီကိုဒေသခံပါတီပဲခေါ်မယ်။တိုင်းရင်းသားပါတီဟုတ်အဲ့စကားကတော့တော်တော်လေးကတိကောက်ဖြစ်မယ်လို့တိုင်းရင်းသားတချို့ကပြောကြပါတယ်ဒီကိစ္စဟာ။ဆရာတို့ဘယ်လိုသုံးသပ်ပါလဲဒီကိစ္စ။အဲ့က
တော့မပြည့်ရကျွန်တော်တို့လည်းအဲ့လိုမပြောတော့ကျွန်တော်ကကိုယ်ကိုယ်ရန်ကြားတာလည်းမဟုတ်လေ။ဆိုတော့ကျွန်တော်ကဘာပြန်ပြောရမှန်းသိဘူး။
ုတ်ကဲ့အဲ့ဒါတော့သတင်းထောက်တွေကိုမေးရခါပြောသွားရတာဖြစ်ပါတယ်နောက်တစ်ခုကဆရာတို့ဒီတိုင်းသားတွေဘက်ကမျောလင်းချက်ကတော့တော်တော်လေးမြင်မာတယ်ပေါ့လေဆိုတော့အခုဆွေးနွေးညီနိုင်တဲ့အခါမှာတော့ဘယ်အတိုင်းကြာထိခီးရောက်လာနိုင်မလဲပထမဆုံးကနူးအနေနဲ့ဘယ်အဆင့်အထိဖြစ်မှန်းလို့ထင်ပါလဲတိုင်းသားတွေသားတွေမှာရွေးကောက်ပွဲနိုင်တဲ့ပါတီကိုဘယ်လောက်ထိဦးစားပေးလာမလဲတိုင်းသားဒေသတွေကအစိုးရဖွဲ့တဲ့နေရာမှာဆရာဘယ်လိုစဉ်းစားမလဲရော
ဟုတ်ကဲ့ဆောင်းနေမှာလေနည်းနည်းပေါင်းကြည့်ရအောင်လေဒီမှာလေစစ်တုံးဆွေးနွေးမှုကကနင်းတိုင်းပုံစံနဲ့ဖြစ်နေတော့လေကနင်းနဲ့တော့တန်တီကမှတုံးတော့လို့နည်းနည်းခတ်သေးတယ်က
အခုတချို့ကတော့သုံးသက်ကြတယ်သုံးသက်စီရလည်းဖြစ်နေရပေါ့လေတမရောကလည်းပဲတိုင်းရင်းသားတွေနဲ့သူတို့စစ်မြေကြီးကိုသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်အစိုးရကလည်းသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်ဥပမာအဖြစ်ပြောမယ်ဆိုရင်ရခိုင်မှာအေးအေးနဲ့အပြည့်အစုံရဲ့ကိစ္စလုပ်ဖို့အတွက်တမရောကလုပ်တယ်ရွေးကောက်ပွဲကျင်းပဖို့ဒုဗန်နဲ့ရှမ်းမှာလည်းထုံနီလောက်မယ်ဒါကို NLD အစိုးရကဒါကိုတက်တက်ကြွကြွမရှိဘူးလက်မခံသလိုဖြစ်နေတဲ့ဆိုတဲ့ကိစ္စတွေဆိုတော့ဒီလိုကွဲလွဲမှုတွေရှိနေတဲ့ဟာရောသူတို့နဲ့ပတ်စုစည်းပြီးတော့တပေါင်းနဲ့လုပ်နိုင်မယ်လို့ထင်ပါသလားဘယ်လိုမျှော်လင့်ချက်ထားပါလဲဆရာတို့က
အခုကတော့ဒီအစိုးရတဲ့ဖက်စီခါနီးအခြေအနေဆိုတော့ဒီလိုပဲဖြစ်တတ်ပါလေဒီကဥပဒေကလုံဆွဲတာပေါ့ဗျာဟောအစိုးရဖက်စီမှာဟိုရှင်းကြအာဏာအပြိုင်ရတာပေါ့လေဒါကတော့အစိုးရဖက်စီပြီးသွားတဲ့ချိန်ကတော့ဒါတွေကငြိမ်သွားမယ်ထင်ပါတယ်
ဆန်ဒီကြားကလာမှာတော့အစ်တန်းနိုင်ငံတွေတော့တောက်ရမှာခင်ဗျာဟောပါဆရာတို့မြေပေါ်တည်ဝင်နိုင်ငံရေးပါတီယူအနေနဲ့ကတော့တိုင်းရင်းသားဒေသတော်တော်များများမှာလက်နက်ကင်အဖွဲ့အစည်းတွေရှိပါတယ်သူတို့တွေတန်းတော့ဒီကိစ္စရဲ့ဆွေးနွေးညှိနှိုင်းမှုရှိပါလားဆွေးနွေးညှိနှိုင်းမှုတော့လိုအပ်တယ်လို့မထင်ဘူးလားခင်ဗျာ
တိတ်တိတ်ကြိုက်တော့လိုအပ်မထင်ပါနဲ့ကျောင်းအစိုးရနဲ့သတ်မှုတော်နဲ့လည်းစစ်တပ်ကြီးနိုင်တာကိုစစ်တပ်ရဲ့ဖက်ဆက်ဆံရေးလို့ခေါ်ကြတာလေကွာဒီကနေ့တိုင်းနာလက်နက်ကိုင်ရရှိတဲ့တိုင်းနာပါတီရရှိတဲ့ဒီမပါတီရရှိတာပါပဲ။ဒါတွေအားလုံးကတော့တစ်ချင်းချင်းရရောဟိုအားလုံးတက်တက်နိုင်နိုင်တဲ့ပုံစံဆိုတော့ပူကောင်းတယ်ဆိုတာလက်တလုံးတော့မိနေတော့မြုပ်ရဖက်အောင်တဲ့ဘောရှိပါတယ
်။ဟုတ်ကဲ့တိုင်းနာဒေသတွေမှာစစ်ပတ်ရပ်ပတ်ဆက်ဆံရေးကတော့ပူပြီးတော့အဆင်ပြေနိုင်ပေမဲ့ဒီမှာဆိုကြပါစို့ဘဟုမှဖြစ်နေတဲ့စစ်တပ်ရပ်ပတ်ဆက်ဆံရေးကတော့ကောလာဟလတွေအမျိုးမျိုးလဲထွက်နေပါတယ်။ဆရာတို့ကဘလို့ကြားမိပါလဲဆရာတို့လည်းကြားကောင်းကြားမှာပေါ့ဒီဟာတွေကစွင့်ကြီးဘလောက်စီမဲ့ထင်ပါလဲအ
ဲဘိုင်းတော့ကျွန်တော်တို့မတုံ့တန်နိုင်ဘူးကြာအဖြစ်ကတည်းကတော့ဒီဒီကနမနသိမှာကအများကြီးဖြစ်ကြတော့နိုင်တယ်လေအဲ့ဒါကိုလည်းဥက္ကဋ္ဌကျွန်တော်ပြောလို့ပါပဲဒါပါဝါအာဏာလုံဆွဲနေတာပဲလေအဲ့တော့ဟိုဟိုနှစ်ဖက်လုံးကတော့အာဏာကိုလာကြမှာပဲလေအဲ့ဒီပုံမှာတော့ဟိုအဲ့တော့တုံ့ပြန်အောင်မြင်ပါလေကျွန်တော်ကတော့ဖြစ်တော့တုံ့တက်နိုင်တယ်ကြဟုတ်ကဲ့နောက်အမျိုးသားည
ီအစိုးရဖွဲ့စည်းလာမယ်ဆိုရက်ကြမှာတိုင်းရင်းသားတွေကဘယ်လောက်ထိပါလာနိုင်မလဲတချို့ကတော့အာဘိုးအစိုးရထဲမှာလည်းတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်နောက်ပြီးတော့ဒီဒေသမှာလည်းပဲတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်သို့တော်လည်းပဲဒီတိုင်းရင်းသားတွေကသူတို့ကြိုက်တဲ့လူကိုပဲဂုံးခောက်ပြီးတော့ရွေးလာနေမှာ
ဒီအမျိုးသားညီအစိုးရအစိုးရပုံချင်မှလည်းဟုတ်နိုင်မယ်ပေါ့ဗျာအဲပြောလို့ကကျွန်တော်တို့လိုက်ပြောနေရတာဟုတ်အဲတော့တို့နောက်ချိန်မ်းတလန်းထက်လမ်းမှာပဲဟိုပြင်ချင်းလမ်းသွားမယ်ဆိုတာပုံပြီးတော့တုံးတက်နိုင်တယ်လို့မြင်တယ်လက်ရှိကတော့တမယုံကြကိစ္စဆွေးနွေးမှုတော့ပဲကျွန်တော်တို့မှတ်ယူပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုမေးပြရစီအဲ့ဒါချက်တော့မတွေ့ရသေးရောတိုင်းရင်းသားပါတီတွေကများဆရာတို့နဲ့လာပြီးတော့တွေ့ရင်ကောင်းမလားဘယ်လိုလုပ်ကြမလားဆိုတော့တိုင်းရင်းသားပါတီအချင်းချင်းကညှိနှိုင်းမှုရှိပါသလားညှိနှိုင်းလာနိုင်တဲ့အခြေအနေရောရှိပါလား
အဲကျွန်တော်တို့ကတော့ဟိုလူအပ်လာရင်ကျွန်တော်ကတောင်းလာရင်ဟိုပြီးကုန်ကစီမီပင်းကစီမီရှိပါတယ်ဒီတိုင်းနာပါတီဖက်တာပဲဖြစ်ဖြစ် NLD ဖက်တာပဲဖြစ်ဖြစ်ပေါ့ဗျာအဓိကပုံအရေးကြီးတာတော့ NLD ဖက်ပေါ့တင်းဖက်ကစိတ်ဆန္ဒနိုင်ငံရေးဆန္ဒရှိရဆိုရင်တော့ကြောင်းဝင်ပြီးတော့ဟိုကျွန်တော်အများကြီးလှုပ်ဆောင်ပေးလို့ရပါတယ
်အဲ့တော့ NLD နဲ့ဆွေးနွေးတဲ့နေရာမှာတိုင်းရင်းသားတွေအားလုံးတညတညထဲတောင်းဆိုမှုတညတညထဲဖြစ်အောင်ကြိုပြီးညှိနှိုင်းတဲ့သဘောမျိုးကလုပ်ဖို့အစီအစဉ်မရှိဘူးလားခင်ဗျာ
အဲ့ဒါတော့ပြောတတ်ဘူးဗျ။ဟိုကျွန်တော်ကအစုလိုက်အဖွဲ့လိုက်နေတော့စုနေပိုက်နေကြတာတော့ရှိတာပေါ့ဗျာ။ဥပမာကျွန်တော်တို့ရွယ်နေရှိရကြ။ဟိုအခုဆိုရင်လည်းဟိုပေါင်းစည်း၅ပါတီနဲ့တူအတူစုနေတာရှိတယ်ဗျာ။ဆိုတော့ဟိုဟိုဘယ်လိုမှကြံ့ပြုတ်ရမယ်ဆိုပြီးတော့အလုံးမူတစ်ခုတည်းနဲ့တွားတဲ့ပုံစံတော့ရှိတော့မလုံနိုင်သေးဘူးလို့မြင်တယ်။ဘယ်တော့ဖြစ်ပြုံးမှုရောဘယ်တော့ဖြစ်မရှိသေးပါဘူး။ဟောပမာမှုတဲ့တိုင်းသားလေအလုံးက
UK နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုကမ္ဘာနိုင်ငံတချို့မှာတွေ့ရှိလာတာကြောင့်မြန်မာနိုင်ငံမှာလည်းကူးစက်ပြန့်နှံ့မှုတွေရှိနေပြီလားဆိုပြီးစိုးရိမ်ပူပန်နေကြရတာပါ။စစ်သုတေသနဦးစီးဌာနညွှန်ကြားရေးမှူးချုပ်ပမောက်ခဒေါက်တာစောတန်းထွန်းကတော့မြန်မာနိုင်ငံမှာ COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ပြောင်းလဲမှုရှိမရှိဆိုတာကိုစဉ်ဆက်မပြတ်စောင့်ကြည့်လေ့လာနေပြီးလက်ရှိအခြေအနေမြန်မာနိုင်ငံမှာမတွေ့ရှိသေးဘူးလို့အမေဖြေအစီအစဉ်မှာထုတ်ဖော်ပြကြခဲ့တာရှိပါတယ်။အထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကလည်းမြန်မာနိုင်ငံမှာတွေ့ရှိရတဲ့ COVID-19 virus ပိုးဟာ UK နိုင်ငံမှာတွေ့ရှိရတဲ့ကူးစက်မြန် COVID-19 မျိုးကွဲ virus အသစ်နဲ့မတူဘူးဆိုတဲ့အကြောင်းကိုအခုလိုရှင်းပြပါတယ်
။သူတို့အကြမ်းပြင်းပြောမယ်ဆိုရင်ဒီ lineage virus ရဲ့ visa မှာ B117 လို့ခေါ်တာပေါ့နော်။သူတို့သတ်မှတ်ထားတဲ့scientific name က B117 အမျိုးအစားပေါ့။ဆိုတော့အဲ့ဒီအမျိုးအစားက UK ကနေဖြစ်ပြီးမှတစ်ကမ္ဘာလုံးပြန်มาလား။ဒါမှမဟုတ်ရင်ကြံတဲ့တိုင်းပြည်တွေမှာရှိတဲ့လူရဲ့ခန္ဓာကိုယ်တွေက virus တွေရောဒီလိုအသင်ကွဲအသင်ကွဲနေဒီပုံစံမျိုးရောဖြစ်လာနိုင်သလားပေါ့เนาะဒါဆိုတော့နှစ်မျိုးလုံးဖြစ်နိုင်တယ်အဲ့တော့ virus ကဒီ UK ဒေသမှာရှိတဲ့နိုင်ငံမှာရှိတဲ့လူတွေရဲ့ခန္ဓာကိုယ်ထဲမှာဝင်ရောက်ပြီးပွားတဲ့အချိန်မှာခန္ဓာ visa ကွဲတဲ့အနေနဲ့ဒီတစ်မျိုးတည်းမဟုတ်ပါဘူး visa ကွဲအများကြီးဖြစ်လာတယ်ပေါ့เนาะအဲ့တော့အများကြီးဖြစ်လာတာတွေကိုလည်းဒီလူတွေကနေတက်ကွဲကန်းနေဆက်ပြီးဆက်သက်စစ်ဆေးနေတယ်မြန်မာပြည်မှာလည်းဒီလိုပဲခန္ဓာကိုယ်လူတွေရဲ့ဖြစ်ပွားနေတယ်virus ကို visa ခွဲစိတ်ကြည့်လိုက်တဲ့အခါမှာတော့အခုလက်ရှိလက်တော်တွေ့နေတဲ့ဒီမျိုးစိတ်က B1376 ဆိုပြီးတွေ့ရတယ်เนาะအဲ့တော့ UK မှာ B117 မြန်မာပြည်မှာ B136 ဆိုပြီးတွေ့ရတယ်အဲ့တော့ဒီမျိုးကွဲခြင်းမတူသေးဘူးပေါ့เนา
ะမြန်မာနိုင်ငံမှာကူးစက်မြန် COVID-19 မျိုးကွဲ virus အသစ်ကိုမတွေ့ရှိရသေးဘူးဆိုပေမဲ့ကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့် COVID-19 ကာကွယ်ရေးညှိနှိုင်းတွေကိုပေါ်စလေးလူရှိလို့မရသေးဘူးလို့ပြည်သူတွေကတိုက်တွန်းချံပေးနေကြပါတယ်COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုကာကွယ်တဲ့နည်းလမ်းတွေဟာလက်တလောကူးစက်ပြန့်နှံ့နေတဲ့ COVID-19 ဗိုင်းရပ်စ်ကိုကာကွယ်တဲ့နည်းလမ်းတွေနဲ့အတူတူပဲဖြစ်ပေမဲ့ကူးစက်မှုနှုန်းမြန်တာကြောင့်ကာကွယ်ရေးနည်းလမ်းတွေကိုပိုပြီးတိတိကျကျလိုက်နာဆောင်ရွက်ဖို့အရေးကြီးတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ကျွန်တော်ကာကွယ်တဲ့နည်းလမ်းတွေမှာအရင်ဆုံးကဆရာတို့လေ့လာမှုတာလူမျိုးသည် mask မပါဘဲနဲ့၃ပေ၆ပေအတွင်းမှာ15မိနစ်စကားပြောရင်ယောဂပူကူးတယ်ဆိုတာအဲ့ဒီအကောင်ရည်အတွက်ဒီနေဆိုင်နေပေါ့နော်15မိနစ်ပြောလို့ဗဇက်ထရထွက်လာတဲ့အကောင်ရည်လေးတွေများများများများလာတာကိုရှူဆိုင်မိတဲ့အခါမှာဆရာတို့ကယောဂပူလက္ခဏာရတယ်9မိနစ်ပမာဏထွက်တဲ့ပမာဏရှူဆိုင်ရုံနဲ့ယောဂလက္ခဏာမပြဘူးယောဂမဖြစ်ဘူး15မိနစ်တွေ့မှာဆိုပြီးအဲ့ဒီကနေဖြစ်လာတာပေါ့နော်အဲ့တော့အခုဆိုရင်အရင် virus ဒီ15မိနစ်စကားပြောလို့ကူးစက်နိုင်တယ်ဆိုရင်အခုဒီ9မိနစ်လောက်ပြောလို့ねထွက်လာတဲ့အမှုမှာနည်းနည်းကိုရှူလိုက်တာနဲ့ကိုဖြစ်နိုင်တယ်အရင်တုန်းကဗိုင်းရပ်စ်ဒီအိနောင်ကဒီအိနောင်စုတစ်ခုမှာယောဂပိုးရှိရင်စစ်ဆေးလိုက်တဲ့အခါမှာတချို့တွေမှာတွေ့ရပြီးတော့တချို့တွေမှာမတွေ့ရဘူး။ဘာကြောင့်လဲဆိုပြီးကြတော့ဒီအင်တာဗျူးတွေမှာလည်းဖြည့်ရှင်းပြောပြဘူးတယ်ပေါ့နော်။ဒီဗိုင်းရပ်စ်ကိုရှူဆိုင်မိတဲ့နီလန်းတွေကွာခြားတဲ့အခါမှာတချို့တွေမှာယောဂပိုးရှိပြီးတချို့တွေမှာ contact တွေမှာပေါ့နော်။တချို့တွေမှာမတွေ့ဘူး။ဒါပေမဲ့ဒီ UK visa အသစ်သာဝင်ရောက်လာတယ်လို့ရှိရင်တော့သူဒီအကောင်ရည်အတွက်နင်းနေတဲ့ယောဂကိုဝင်စီနိုင်တဲ့အတွက်ကြောင့်မလို့အကယ်၍များမိသားစုပစုမှာဒီဗီဇကွဲဗိုင်းရပ်စ်ကူးစက်ခံရပြီဆိုရင်တော့ကျန်တဲ့တိန်လုံးကူးစက်ဖို့ရာခိုင်နှုန်းများသွားမယ်။ဒါမျိုးတွေကြတော့ကူးစက်မြန်တယ်ဆိုတာပြောပြလို့ရတယ်။ဥပမာဒီကားတစ်စီးမှာအတူတူစီးသွားတယ်။အဲဘတ်ကားဆိုလို့ရှိရင်ဥပမာဒီဗီဇအဟောင်းကလူ30စီးတဲ့ဘတ်ကားမှာလူ10တယောက်ပါခဲ့လို့လူ10ယောက်ကူးစက်မယ်ဆိုရင်ဒီဗီဇအစ်စ်ပါတဲ့နော်လူတယောက်ကကားအတူတူစီးသွားမယ်လေလုံးပိတ်ခမ်းမှစီးသွားမယ်ဆိုရင်အကုန်လုံးနှီးပါးကိုကူးစက်နိုင်တယ်ဆိုတော့ကူးစက်မှုများတယ်ကူးစက်မှုမြန်တယ်ဆိုတာအကောင်ရည်အတွက်နင်းနေနဲ့လူခန္ဓာကိုယ်ထဲဝင်ရောက်ပြီးတော့ပွားများပြီးတော့လက္ခဏာပေးနိုင်တယ်လို့ယူဆရတယ်ပေါ့နော်ဒါဆိုလို့ရှိရင်ဒီချက်လက်တွေပေါ်မှာမူတည်ပြီးတော့ဆရာတို့ကဒါဆိုကာကွယ်ရေးနည်းလမ်းတွေကိုထူးထူးခြားခြားပို့လုပ်ဖို့လိုသလားဒီဗီဇကွယ်ဗိုင်းရပ်စ်အသစ်အတွက်ဆိုတော့ကာကွယ်တဲ့နည်းလမ်းတွေကတော့ဒီတိုင်းပဲနော်ဒါပေမဲ့စကလုံးတစ်လုံးဆရာအဓိကပြောချင်တာကဘာလဲဆိုတော့စနစ်တကျတိတိကျကျဒါမျိုးလေးတွေပြောချင်တာပေါ့နော်အရင်တော့ကာကွယ်တယ်မတ်တက်လို့ရှိရင်ကာကွယ်တယ်ဆိုပြီးတော့မတ်တက်တယ်ဒါပေမဲ့မတ်စ်ကိုစနစ်တကျတက်ချင်းဖြုတ်ချင်းမလုံမိတဲ့အခါမှာကူးဆက်တယ်အခုဆိုလို့ရှိရင်အရင်တော့စနစ်တကျမတက်မချွတ်မိတဲ့အခါမှာနော်ဆဲကမှားသွားလို့အမားလေးတွေပေါ့နော်လိုလိုအပ်တာလက်မစည်းဘဲနဲ့ကင်မိတာဆိုတော့အမားလို့သုံးသပ်လိုက်မယ်ဆိုရင်အမားဆဲကတော့မှားမှတခါပိုးဝင်နိုင်တဲ့အခွင့်အလမ်းရှိနေရနေအခုတခါမှတခါဝင်နိုင်တဲ့အခွင့်အလမ်းဖြစ်လာနိုင်တယ်ဆိုတာကိုဆရာတို့ပြည်သူလူထုအနေနဲ့ပို့ပြီးသတိထားဖို့လိုတယ်ပေါ့နော်
မြန်မာနိုင်ငံမှာကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုမတွေ့ရှိရသေးဘူးဆိုပေမဲ့ကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့်ကာကွယ်ရေးနည်းလမ်းတွေကိုပိုပြီးတိတိကျကျလိုက်နာဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာရင်းဆုံးတော့အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေနဲ့စကြပါတယ်ဒီတစ်ပတ်ပရီးမီယာလိဘောလုံးပွဲတွေမှာတော့ဇယားထိတ်မှရောက်နေတဲ့မန်ချက်စတာယူနိုက်တက်နဲ့ချန်ပီယံလီဗာပူးတို့အန်ဖီမှာတွေ့ကြပြီးတော့ဂိုးမရှိသေးဖြစ်သွားပါတယ်ဒီပွဲမှာလီဗာပူးကဖိကစားနိုင်ခဲ့ပေမဲ့ဂိုးပေါကိုချင်းချောင်နိုင်မှုအပိုင်းမှာတော့မန်ယူကပိုများခဲ့ပြီးတော့ဒုတိယပိုင်းပြီးကနေမှမန်ယူဘက်ကဖနန်ဒက်စ်နဲ့ပေါ့ဘွာတို့ရဲ့အပိုင်းကန်သွင်းချက်တွေကိုလီဗာပူးကိုယ်တိုင်ကာကွယ်နိုင်ခဲ့လို့နောက်ဆုံးမှာဂိုးမရှိသေးနဲ့ပြီးသွားခဲ့တာပါမန်ချက်စတာယူနိုက်တက်နီးပြဆိုးရှားကတော့ဒီပွဲတည်ကျသွားတဲ့အတွက်စိတ်ပြတ်မိရဲ့ဆိုပြီးတော့ပြောပါတယ
် Of course the players have deserved the results and
ကျွန်တော်ကစားသမားတွေနိုင်တယ်ပါလေနိုင်ဖို့အခွင့်အရေးရှိနေတဲ့အတိုင်းလက်လွတ်ခဲ့ရတဲ့အတွက်စိတ်ပြတ်မိပါလေကျွန်တော်တို့စိတ်တပိုင်ဆိုင်ရာအရာလည်းပိုကောင်းလာပြီးယုံကြည်မှုလည်းရှိလာနေပါတယ်အဝေးကွင်းမှာတမတ်ပဲရတဲ့အပေါ်မှာသူတို့စိတ်ပြတ်နေကြတာမြင်ရတဲ့အတွက်သူတို့မှာနိုင်ကျင်စိတ်ပြင်းပြပြတ်ပါရှိနေတာတွေ့ရပါတယ်ဒါကကောင်းတယ်လို့ပြောရမှာပါ
စပိန်စူပါဘလောက်ကိုတော့တနင်္ဂနွေနေ့ကကစားကြတာမှအက်သလက်တစ်ဘီလ်ဘာအိုကဘာစလိုနာကိုအချိန်ပေါ်မှာ3-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဘာစလိုနာကပွဲပြီးကနီးအထီကို2-2နဲ့ဦးဆောင်ခဲ့ပေမဲ့ဘီလ်ဘာအိုကမိနစ်90မှာပြန်ချေသွားခဲ့လို့အချိန်ပေါ်ဆက်ကစားကြတာမှဘီလ်ဘာအိုက94မိနစ်မှာတတိယဂိုးသွင်းပြီးတော့3-2နဲ့နိုင်သွားတာပါ။ဒီပွဲမှာမက်ဆီဟာအချိန်ပေါ်ပြီးကနီးမှာအနီးကပ်ပြခံခဲ့ရပြီးတော့ဒါဟာမက်ဆီအတွက်တော့ကစားသမားတက်တန်းတစ်လျှောက်မှာပထမဆုံးအနီးကပ်နဲ့ထုတ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ ဘောလုံးသမားအပြောင်းအရွှေ့သတင်းလေးဘက်မှာတော့ဂျာမနီကွင်းနဲ့တိုက်စစ်မှုမဲဆိုအိုဇိုကိုတူရကီကဖီနာဘာချီအသင်းကခေါ်လိုက်ပါတယ်အစလိုမာကစားနေတဲ့အိုဇိုဟာအသင်းနဲ့စာချုပ်တက်တန်းမပြည့်ခင်6လမှာစာချုပ်ကိုအဆုံးသတ်ပြီးတော့ဖီနာဘာချီအသင်းကိုပြောင်းသွားခဲ့တာ
ပါ Ek person chop hai jam ne shinke ben herzma Fenerbahçe li de
ကျွန်တော်အရင်မဲ့စိတ်လှူရှားမိပါတယ်ကျွန်တော်ကဖီနာဘာချီအသင်းကိုအမြဲတမ်းအားပေးခဲ့တာဖြစ်ပြီးဒါကဖီနာဘာချီအသင်းအတွက်သာမကကျွန်တော်အတွက်လည်းအိမ်မက်တွေလက်တွေဖြစ်လာခဲ့တာပါကျွန်တော်အနေနဲ့ဖီနာဘာချီအသင်းဝတ်ဆောင်ကိုဝေးရမှာအရင်စိတ်လှူရှားမိပြီးအသင်းနဲ့အတူအောင်မြင်မှုတွေရလိမ့်မယ်လို့မျှော်လင့်ပါတယ
်နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Manchester United နဲ့ England တိုက်စစ်မှုဟောင်းဝိန်းရူနီဟောင်းဘောလုံးသမားဘဝကနေအနားယူလိုက်ပြီးဖြစ်ပါတယ်ဒါဗီကောင်တီအသင်းမှာကစားသမားနီးပြဖြစ်နေကစားနေတဲ့ရူနီဟာကစားသမားဘဝကိုအဆုံးသတ်ပြီးတော့ဒါဗီကောင်တီနီးပြဖြစ်နေတာဝန်ယူလိုက်တာပါဒါဗီသင်းကရူနီကိုနှစ်နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်လို့လည်းချိန်ညားပါတယ်အခုလိုဒါဗီနီးပြဖြစ်လာတာနဲ့ပတ်သက်ပြီးတော့ဝိန်းရူနီက
Yeah it's a new chapter for me of course if you ask will a misplaying of course I think every player
ကစားသမားဘောဒရီယာလာဆိုရင်တော့ဒရီယာလာပေါ့ကစားသမားဘောကနေအားယူလိုက်တဲ့သူတိုင်းဒီလိုပဲထင်ပါတယ်ဒါပေမဲ့အချိန်ကတော့ရက်မနေပါဘူးကျွန်တော်ကစားသမားအဖြစ်နဲ့ပဲကစားခဲ့ပြီးပါပြီအခုကတော့လူငယ်တွေကစားမယ်အချိန်ပြည့်ပြီးကျွန်တော်ကတော့သူတို့ကိုပိုကောင်းတဲ့ကစားသမားတွေဖြစ်လာအောင်ပြုစုပြောင်းပေးသွားမှာဖြစ်ပါလေ
ရူနီဟာအသက်16နှစ်အရွယ်မှာအေဗတန်အသင်းမှာကစားသမားဘောကိုစတင်ခဲ့ပြီးတော့အဲ့နောက်မန်ယူအသင်းကိုကြောင်းရှိခဲ့ပြီးမန်ယူက153ဂိုးအင်္ဂလန်က53ဂိုးတွင်းခဲ့ပြီးတော့မန်ယူတွက်ရောအင်္ဂလန်တွက်ရောဂိုးအများဆုံးတွင်းသူဖြစ်တဲ့စံချိန်တင်ခဲ့တာဖြစ်ပါတယ်တစ်ဆင်းမှာပဲဒေးဗစ်ဘက်ခမ်းရဲ့အင်တာမိုင်းမီအသင်းကဖိလစ်နေဗယ်ကိုဒီပြဖြစ်တဲ့ခန့်လိုက်ပါတယ်မန်ယူနဲ့အင်္ဂလန်ကစားသမားဟောင်းဖိလစ်နေဗယ်ဟာအင်္ဂလန်အမျိုးသမီးအသင်းရဲ့နီးပြအဖြစ်ကနေထွက်ပြီးတော့ဘက်ခမ်းရဲ့အင်တာမိုင်းမီအသင်းကိုနီးပြလုပ်သွားမှာဖြစ်ပါတယ်အင်တာမိုင်းမီအသင်းဟာအူရဂွေးနီးပြဒီဂိုအလွန်ဆိုနဲ့အခုလအစောပိုင်းမှာနှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲခဲ့ကြပြီးတော့အခုလို Philip Neville ကိုနီးပြဖြစ်နဲ့ခန့်လိုက်တာဖြစ်ပါတယ်ခင်ဗျာတင်နစ်ဇာတ်ရင်းတွေဘက်မှာတော့ Australian Open Tennis ပြိုင်ပွဲကိုဝင်ပြိုင်ဖို့အတွက်တင်နစ်ကစားသမားတွေ Australian နိုင်ငံကိုရောက်လာကြပြီဖြစ်ပါတယ်ကြိမ်ပွဲကို February 10ရက်နေ့မှာစမှာဖြစ်ပေမဲ့ virus ကူးစက်မှုတွေကြောင့်ကစားသမားတွေအနေနဲ့သတ်မှတ်ထားတဲ့စည်းမျဉ်းတွေတိုင်းနှစ်ပတ်ကြာဟိုတယ်မှာတည်တံ့ခွဲပြီးအသွားအလာကန့်သတ်ရမှာဖြစ်တဲ့အတွက်ကြိုပြီးတော့ရောက်လာကြတာပါဒါပေမဲ့ပြဿနာကကစားသမားတွေအနေနဲ့အဲ့လိုတည်တံ့ခွဲပြီး quarantine ဝင်နေတဲ့ကာလအတွင်းမှာလေ့ကျင့်ဖို့အတွက်အခက်အခဲဖြစ်နေတာပါတင်းကျပ်တဲ့စည်းမျဉ်းတွေကြောင့်ကစားသမားတွေအနေနဲ့သူတို့ကိုပေးထားတဲ့ဟိုတယ်အခန်းထဲမှာပဲနေပြီး လေ့ကျင့်မှုတွေကိုပဲအိမ်မှာပဲလုပ်ရမှာဖြစ်တဲ့အတွက်ပုံမှန်လိုလေ့ကျင့်မှုတွေလုပ်လို့မရပဲအခက်အခဲဖြစ်နေပါတယ်။ဒိုင်ပွဲစီစဉ်သူတွေကတော့လေ့ကျင့်ခန်းလုပ်တဲ့စက်ပစ္စည်းတချို့ကိုထားပေးထားပေမဲ့ဒက်နစ်ကွင်းနဲ့လေ့ကျင့်လို့မရပဲဖြစ်နေကြတာပေါ့။ဒါကြောင့်မနစ်ကပြင်းစင် Open Champion Eagles Spearhead အပါအဝင်တချို့လည်းအခန်းထဲမှာပဲဖြစ်တဲ့နည်းနဲ့လေ့ကျင့်မှုတွေလုပ်နေကြပါတယ်။တချို့လည်းအခန်းကချင်းလာကြအောင်ဒက်နစ်ရက်ကတ်လွဲဖို့နေရာတော့မရှိဘူးဆိုပြီးတော့ပြောနေကြပါတယ်။ကမ္ဘာစစ်တက်နစ်ကစားသမားနိုဗက်ဂျိုကိုဗစ်ဦးဆောင်ပြီးတော့ကစားသမားတချို့ကသူတို့ကိုတက်နစ်ရှင်ပါတဲ့တီးသန့်အိမ်တွေစီစဉ်ပေးဖို့နောက်ပိုင်းဗိုင်းရပ်စ်စစ်ဆေးမှုတွေလုပ်ပြီးရင်ရောဂါပိုးမတွေ့ရှိတဲ့သူတွေကိုလေ့ကျင့်မှုတွေအတွက်ခွင့်ပြုပေးဖို့တောင်းဆိုခဲ့ပေမဲ့ဗစ်တိုးရီးယားပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကတော့ဘသူ့ကိုမှအထူးအခွင့်အရေးပေးသွားမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်အချိန်ထဲမှာပဲဗြိတိန်ကအန်ဒီမာရေးလဲဗိုင်းရပ်စ်ကူးစက်ခံထားရတဲ့အတွက်ပြန်ပွဲဝင်ပြီးပါမလားဆိုတာကမရေမရာဖြစ်နေသလိုအတော်ကတော့သူ့ရဲ့မိဘကားလို့ပြောရမှာပါပဲနဲ့ပြန်ပြန်မှာဖြစ်ပါတယ်ဒီနေ့ပြန်ပွဲကတော့ဗိုင်းရပ်စ်ကြောင့်ကစားသမားတွေလည်းပုံမှန်လို့လူချင်းမှုလုံးလုံးမရတဲ့အတွက်အကောင်းဆုံးအနေထားရှိနိုင်ပါမလားဆိုတာလူတွေထုတ်ပြန်ဖြစ်နေသလိုဘာတွေဖြစ်လာမလဲဆိုတာကလည်းသိရသွားကြရလို့ပြောမှာဖြစ်ပါတယ်နော်အမေရိကန်ကအိုလံပစ်ရွှေစည်ဆုရှင်ကလစ်ကယ်လာကိုအာဏာပိုင်ကဖမ်းဆီးလိုက်ပါတယ်။သူဟာသမ္မတထောင်ကိုထောက်ခံသူဖြစ်ပြီးတော့ပြီးခဲ့တဲ့ဇန်နဝါရီ6ရက်နေ့ကလက်တော်ဝင်ရောက်စီးနှင်းမှုမှာပါဝင်ခဲ့တယ်ဆိုပြီးတော့အမေရိကန်တရားရေးဌာနကသူ့ကိုပြီးခဲ့တဲ့တပတ်ကဖမ်းဖို့ဝရမ်းထုတ်ပြီးတော့စွဲချက်တင်ခဲ့တာပါ။သူ့ကိုလူမှုမငြိမ်သက်မှုလွတ်တော်ကိုတရားမဝင်ဝင်ရောက်မှုစတာတွေနဲ့စွဲချက်တင်ထားတယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။ကယ်လာဟာလွတ်တော်တဲ့ကိုဝင်သွားတဲ့အချိန်မှာအမေရိကန်အိုလံပစ်အသင်းရဲ့ဝတ်ဆုံကိုဝတ်ဆင်ထားတာကိုမှတ်တမ်းဗီဒီယိုဓာတ်ပုံတွေမှာတွေ့ခဲ့ရပါတယ်။ကယ်လာဟာမိုက်ကယ်ဖဲလ်စ်နဲ့အတူအမေရိကန်ရေကူးအသင်းနဲ့ရွှေတံဆိပ်နှစ်ခုအပါအဝင်စုစုပေါင်းအိုလံပစ်စုတံဆိပ်၅ခုရခဲ့သူဖြစ်ပါတယ်ခင်ဗျာ
။ဒီဘက်တော့အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်တွေကြမှာဆက်ပြီးတော့ကြည့်ရအောင်ခင်ဗျာ
။ဘူရီညာရဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်ခုဆက်ပြီးတင်ရင်ချင်းချုပ်ကိုပြောပြပါမယ်။ဒီကနေ့မှာအမေရိကန်သမ္မတဂျန်သစ္စာချင်းဆိုပွဲလုပ်မှာဖြစ်ပြီးသမ္မတအဖြစ်ဖြစ်ဂျိုးဘိုင်ဒန်ဒုတိယသမ္မတအဖြစ်အမျိုးသမီးတွေကပထမဆုံးဒုသမ္မတဖြစ်လာမယ့်ကမလာဟဲရစ်တို့ဂျန်သစ္စာချင်းဆိုကြမှာပါ။ဂျန်သစ္စာချင်းဆိုပွဲမတိုင်ခင်ဒီကနေ့မနက်ပိုင်းမှာတော့ဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူဂျီလ်ဘိုင်ဒန်ကမလာဟဲရစ်နဲ့ခင်မွန်းဖြစ်သူဒေါက်အမ်မော့ဖ်တို့ဟာစိတ်မက်သူတွေဖော်ဆယ်ဖျားကြောင်းမှာလုံမဲ့ဝပြုစုတောင်းပွဲကိုတက်ရောက်ကြပါလိမ့်မယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်ရဲ့၄နှစ်တာသမ္မတတံတန်းကတော့ဒီကနေ့မှပဲကုန်ဆုံးတော့မှာဖြစ်ပြီးဒီကနေ့မနက်ပိုင်းမှာအင်ဖြူတော်ကနေထွက်ခွာပြီးတဲ့နောက် Air Force 1လေယာဉ်နဲ့ Florida ပြည်နယ်ကိုသွားမှာဖြစ်ပါတယ်။သမ္မတတဲ့ဂျန်သစ္စာချင်းစုပွဲကိုအစင်လာချိုးဖောက်ပြီးတက်ရောက်မှာမဟုတ်တဲ့သမ္မတထရမ့်ဟာအရေအတွက်အတိအကျမသိတဲ့အဲဒီတော်တွေတက်ရောက်မဲ့အင်ဖြူတော်ကထွက်ခွာပွဲအခမ်းအနားကိုဂေါ်ဇော်နီခင်ဂွန်ပြူတာဖွဲ့ကတီးမှုပြီးတော့တနက်၂၀ချက်ပြစ်ဖောက်ပြီးကျင်းပဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံအပါအဝင် COVID-19 ရောဂါ6ခုစီကာကွယ်ဆေးစပို့တော့မယ်လို့အိန္ဒိယနိုင်ငံရဲ့ဌာနကအင်္ဂါနေ့မှာကြေညာပါတယ်။အဲဒီထဲကမှအိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့ဘူတန်ဘရင်နိုင်ငံကိုတော့ဒီကနေ့မှပဲကာကွယ်ဆေးစပို့လိုက်ပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဆိုးရွားတဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တာကိုလူမျိုးတုံးတပြတ်မှုဖြစ်သတ်မှတ်ခေါ်ဆိုဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကညင်ဆန်တဲ့အပေါ်နားလည်ရခဲ့ပြီးအထူးပဲဆိုရည်နဲ့ကြောင်း Refugees International အဖွဲ့ရဲ့ဥက္ကဋ္ဌ Eric Schwartz ကပြောပါတယ်ရုပ်ဝင်ကြလို့ခေါ်ဆိုတာကိုမြန်မာအစိုးရကအတိအမှန်မပြုပါဘူးမြန်မာနိုင်ငံရဲ့လူခွင့်ရေးဆိုင်ရာမှတ်တမ်းတွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီ Universal Periodic Review လုပ်ငန်းအဖွဲ့က2022ခုနှစ်ဇန်နဝါရီလ25ရက်နေ့မှာကျင်းပမဲ့အစည်းအဝေးမှာတတိယအကြိမ်မြောက်သုံးသပ်စစ်ဆေးသွားမယ်လို့လူခွင့်ရေးကောင်စီရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာဘူရူးညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကျော်ကျော်သေးပါခင်ဗျာ
This program has come to you from the Voice of America, Washington.